Welcome to the Voice of America in Burmese.
Minglam and Nekimashin, Washington Year of View American Tangani, Natan Satakuni, Satimala go yet, Tazani in a case, single, Nemasano de Minet Taunagani Kunanai, Lightometer Nasali, Tonsanine, Leze Rugani, Dayai Tonin Tomavashin. Tama Intinima
Minglavashin, Tamaga Kimutapa, Diminakin the Rindigo Mana that Chanet to Jinya Bimava. ရှိရမှာအပြစ်ခံရစေးလုံနိုင်အောင်စီစဉ်ဖို့အတွက်နောက်တစ်ခါတက်ပြီးကြိုးစားရနေတဲ့အမေရိကန်နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံကြီးဝန်ကြီးတို့ဟာဂျနီဗာမှာတွေ့ဆုံကြပါလိမ့်မယ်။အမေရိကန်သမ္မတဥပမာရဲ့အာရှခီးစဉ်ဟာအဆုံးသတ်သွားပါပြီ။မြန်မာနိုင်ငံမှာနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ဟာလာအိုစ်နိုင်ငံဗီယက်နမ်မှာရှိတဲ့အိန္ဒိယဝန်ကြီးချုပ
စတင်တော့မယ့် American ပြည်ထောင်စုခီးစင်မှာမြန်မာပေါ်တန်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်လို့ American လွှတ်တော်နှစ်ရက်လုံးရဲ့သဘောထားဘယ်လိုရှိနိုင်မလဲ
So she has very strong support if they want to get rid of sanctions the easiest way is for her to tell the Congress we don't
တကားတော့မြန်မာရေးကြွမ်းကျင်သူ American ပညာရှင်တဦးရဲ့သုံးသက်ချက်ကိုသတင်းစီစဉ်အပြီးမှာအပြည့်အစုံတင်ပြပေးဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ရခိုင်အရေးအကြံပေးကော်မရှင်နဲ့ပတ်သက်လို့ရခိုင်ပြည်နယ်လွှတ်တော်မှမကြာခင်ရပ်ပိုင်းတွင်ဆွေးနွေးတော့မယ့်အပေါ်အခြေအနေအလားအလာတွေကိုသုံးသပ်တင်ပြပေးဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့မွန်ပြည်သက်ပါတီနဲ့ KNU တို့တိုက်ပွဲဖြစ်နေတဲ့နောက်ဆုံးအခြေအနေကိုလည်းကြားရမှာပါ။နောက်ပိုင်းမှာတော့ကျမ်းမာရေးကဏ္ဍအပါအဝင်အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မနန္ဒာချန်တို့ကပြောပြပါအောင်ရှင်။
ဆီးရီးယားမှာအပြစ်ခတ်ရစေးလုပ်နိုင်အောင်စီစဉ်ဖို့အတွက်နောက်တစ်ခါထပ်ပြီးကြိုးစားတဲ့အနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်တို့ဟာဂျနီဗာမှာတောက်ကြံနေကတွေ့ဆုံခဲ့ကြပါတယ်။အခုဆွေးနွေးပွဲမှာခေါင်းဆောင်နှုတ်ဦးဟာဆီးရီးယားပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီပေးတာတွေကိုတိုးချဲ့ဖို့အကြမ်းဖက်မှုတွေလျှော့ချဖို့နဲ့ဆီးရီးယားပြည်ရင်းဆက်အဆုံးသတ်ရေးအတွက်လိုအပ်နေတဲ့နိုင်ငံရေးအရာအဖြေရှာရေးကိုဥတီပီလှုပ်ဆောင်ဖို့တွေအတွက်ဦးစားပေးပြီးဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဝန်ကြီးကယ်ရီနဲ့ဝင်ကြီးလက်ဖရော့ဖ်တို့နှုတ်ဦးဟာလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းဂျနီဗာမှာရောတရုတ်နိုင်ငံမှာပါကျင်းပတဲ့ G20 ထိပ်သီးအစည်းအဝေးမှာပါအကြိမ်များစွာတွေ့ဆုံဆွေးနွေးခဲ့ကြပေမဲ့ဆီးရီးယားစစ်ပွဲတွေရက်စဲသွားစေမယ့်အပိသက်သဘောတူညီချက်တစုံတရာကိုတော့မရခဲ့ကြပါဘူးဆွေးနွေးပွဲတွေဟာနှီးပညာဆိုင်ရာပြဿနာတွေကြောင့်ကြန့်ကြန်နေတာဖြစ်ကြောင်းအမေရိကန်အရာရှိတွေကပြောပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့ရုရှားနဲ့ယာယီသဘောတူညီမှုကိုမလိုလားပဲတကယ်စစ်မှန်တဲ့သဘောတူညီမှုကိုရယူခြင်းတယ်လို့ပြောပါတယ်ဆီးရီးယားဆိုတာဟာသမရအာဆတ်အစိုးရကိုဖြုတ်ချဖို့အတွက်ကြိုးစားနေတဲ့သဘုံအဖွဲ့တွေကိုတိုက်ခိုက်နေမှုမှာရုရှားဟာဆီးရီးယားအစိုးရရဲ့အခိုင်အမာဆုံးမဟာမိတ်ဖြစ်နေတာပါရုရှားကြောင့်ဆီးရီးယားရဲ့အခြေအနေကိုပိုးပြီးဆိုးဝါးစေတယ်လို့အတိုက်ခံတွေကိုပံ့ပိုးပေးနေတဲ့အမေရိကန်ပြည်ထောင်စုကဆွဆွဲနေတယ်လို့တချို့အမေရိကန်အရာရှိတွေကတော့ရုရှားဟာတကယ်ပဲနိုင်ငံရေးအဖြေရှာဖို့အတွက်ကြိုးစားနေတာဟုတ်ပါရဲ့လားလို့မေးခွန်းတွေကိုထုတ်နေကြတာပါ
ပါကစ္စတန်နိုင်ငံမှာ2011ခုနှစ်စီးနင်းတိုက်ခိုက်မှုတွင်အယ်ကိုင်ဒါအဖွဲ့ခေါင်းဆောင်အိုစမာဘင်လာဒင်သေဆုံးခဲ့တယ်လို့ပဲ IS စစ်သွေးကြွအဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘာဒါဒီကိုလည်းလိုက်လံရှာဖွေတုတ်တင်ဖို့ဟာအမေရိကန်ပြည်ထောင်စုအနေနဲ့ထိတ်တန့်ဦးစားပေးတစ်ခုဖြစ်ထားရှိဖို့အတွက်ဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်ကစတာပရီးနှစ်မှာတိုက်တွန်းလိုက်ပါတယ်အယ်ဘက်ဒါဒီကိုမိဖို့အတွက်အမြင့်ဆုံးဆင်အာယုံဆိုင်ကြိုးပမ်းမှုတွေလှုံ့ဆော်ဖို့လိုအပ်တယ်လို့လည်းဟီလရီကလင်တန်ကနယူးယောက်မှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ဒီလိုလှုပ်ခြင်းအပြင်အမေရိကန်ပြည်ထောင်စုကိုတိုက်ခိုက်မှုတွေလုပ်ဖို့ညွှန်ကြားတာဒါမှမဟုတ်လှုံ့ဆော်တာတွေလုပ်ပြီးတော့ဒီပုံစံမျိုးနဲ့ထွက်ပြေးလွတ်မြောက်သွားတဲ့သူမရှိဘူးဆိုတာကိုလည်းသတိပေးရရောက်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ကာကွယ်ရေးနဲ့မျိုးသားလူမျိုးရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့သမ္မတလောင်းနှစ်ဦးကိုတိကျစီမေးမြန်းပြီးတနိုင်ငံလုံးရုံးမြင့်တန်ကြားကနေထုတ်လွှင့်ခဲ့တဲ့ဗုဒ္ဓဟူးနေ့ညဆွေးနွေးပွဲမှာတော့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကသူ့ပြိုင်ဘက်ဖြစ်တဲ့ Republican Party သမ္မတလောင်းဒေါ်နယ်ထရန့်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ထုတ်နှက်ခဲ့တာဖြစ်ပါတယ်။ပထမဦးဆုံးအကြိမ်ဆိုရတာဝန်ယူနိုင်ဖို့ကြိုးပမ်းနေတဲ့အင်ချက်မြေလုပ်ငန်းရှင်တထေးကြီးဒေါ်နယ်ထရန့်အနေနဲ့ American စေဦးစီးချုပ်ဖြစ်ဖို့အရေးချင်းမရှိဘူးဆိုတာကိုပြသနေတဲ့ဖြစ်တယ်လို့လည်း Hillary Clinton ကပြောဆိုခဲ့ပါတယ်။ Donald Trump ကတော့သမ္မတ Obama အစိုးရလက်ထက်မှာတိုင်းပြည်အတွက်အဆက်ရစရာဖြစ်ခဲ့ရတဲ့အထိ အမေရိကန်စစ်ဗိုလ်ချုပ်တွေရဲ့အရေးချင်းတွေကြာဆင်းလာပြီးသူ့အနေနဲ့တချို့ကိုယာရုကနေဖြုတ်ပစ်ကောင်းဖြုတ်ပစ်မဲ့သဘောထားမျိုးတွေကိုလည်းပြောဆိုခဲ့တာဖြစ်ပါတယ
်။စင်ခုံမှုတွေအများပြားရှိနေတဲ့ဂျာကပဲအာရှဒေသချင်းဝင်ရှာညှိဖို့အတွက်အမေရိကန်နိုင်ငံချိုင်းမူဝါဒမှာအဓိကထားစူးစမ်းခဲ့တာကိုအမေရိကန်သမ္မတဘရက်အိုဘားမားကသူ့ရဲ့သမ္မတတက်တန်းအတွင်းနောက်ဆုံးတွားရောက်ခဲ့တဲ့အာရှခီးစဉ်အဆုံးသတ်ချိန်မှာခိုင်ခိုင်မာမာပြောဆိုလိုက်ပါတယ်။အာဆီယံဆယ်နိုင်ငံစလုံးကခေါင်းဆောင်တွေအားလုံးနဲ့တွေ့ဆုံခွင့်ရတဲ့ပထမဆုံးအမေရိကန်သမ္မတတဦးအနေနဲ့သူဂုဏ်ယူပါကြောင်းသမ္မတအိုဘားမားကလာအိုစ်နိုင်ငံကနေမထွက်ခွာခင်ပြစ်လို့တဲ့နောက်ဆုံးသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။လာမယ့်ဇန်နဝါရီလသူတာဝန်ကနေအနားယူချိန်မှာနောက်တက်မဲ့သမ္မတကသူ့လိုပဲအာရှဒေသအတွက်ဆက်ပြီးဦးစားပေးဆောင်ရွက်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။အာဆီယံဒေသဟာကမ္ဘာပေါ်မှာအတက်ကြွဆုံးနဲ့အငယ်ရဆုံးလူမှုရှိတဲ့နေရာဖြစ်ပြီးပါဝင်တဲ့နိုင်ငံတွေကလည်းအောင်မြင်မှုလမ်းစာတွေရှိနေတာမို့နောက်တက်လာမယ့်အမေရိကန်သမ္မတအနေနဲ့အခုသူဖောက်ထားတဲ့ရင်းနှီးမှုလမ်းကြောင်းကိုအရှိတီတဲ့အောင်လှုပ်ဆောင်မယ်လို့သူမျှော်လင့်ကြောင်းလည်းပြောပါတယ်။စီးပွားရေး၊ကုန်သွယ်ရေးနဲ့နောက်ဆုံးအမေရိကန်ပြည်ထောင်စုတဲ့အလုပ်ကိုင်တွေဖန်တီးရမှာတော့ဒီဈေးကွက်မှာတင်သွင်းဖို့အတွက်လုပ်နိုင်တယ်လို့ပြောပါတယ်။သမ္မတအိုဘားမားရဲ့နောက်ဆုံးအာရှခီးစဉ်အစမှာအဆင်မပြေမှုတွေနဲ့ကြုံတွေ့ခဲ့ရပေမယ့်အခုခီးစဉ်အဆုံးသတ်ချိန်မှာတော့အဆင်ပြေခဲ့တာတွေ့ရပါတယ်။ခီးစဉ်အစတရုတ်နိုင်ငံအရောက်မှာသမ္မတရဲ့ Air Force 1လင်းနဲ့ကန့်ညီတဲ့လေကစီစဉ်မပေးတဲ့အတွက်အဆင်မပြေဖြစ်ခဲ့ရတယ်လို့မြောက်ကိုရီးယားနိုင်ငံကသူအာရှမှာရှိနေစဉ်အတွင်းနျူကလ িয়ার ဒုံးကျည်စမ်းသပ်ပစ်လွတ်တာတွေပြန်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာဒီရဲ့ဆော်ကားပြောဆိုမှုတွေကိုခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့သမ္မတအိုဘားမားဟာတရုတ်သမ္မတနဲ့အချိန်ကြာမြင့်စွာမျက်နှာချင်းဆိုင်ဆွေးနွေးနိုင်ခဲ့တယ်လို့သူ့ကိုဆော်ကားပြောဆိုခဲ့တဲ့ဖိလစ်ပိုင်သမ္မတနဲ့လည်းနောက်ပိုင်းမှာလက်ဆွဲနှုတ်ဆက်ခဲ့တာဖြစ်ပါတယ်။
ပြီးခဲ့တဲ့လတည်းအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အထူးစစ်စင်ရေးတပ်ဖွဲ့တွေကကဘူးမြို့ကအမေရိကန်တပ်ကတော်မှပြန်ပေးဆွဲခံခဲ့ရတဲ့ပမောက်ခနှစ်ဦးကိုကယ်ဆယ်ဖို့ကြိုးပမ်းခဲ့တယ်လို့အမေရိကန်ကာကွယ်ရေးအရာရှိတွေကပြောဆိုလိုက်ပါတယ်။ကယ်ဆယ်ရေးအစီအစဉ်ကိုကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကအတည်ပြုပေးခဲ့ပြီးသမ္မတအိုဘားမားကခွင့်ပြုချက်ပေးခဲ့တယ်လို့လည်းအမေရိကန်ပင်လယ်ကွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ပီတာခုတ်ကပြောဆိုခဲ့ပါတယ်။ထောက်လရဲ့သတင်းတွေနဲ့သတင်းရထားတဲ့နေရာမှာအမေရိကန်နဲ့ဩစတြေးလျနိုင်ငံသားတစားကနှစ်ဦးတကယ်ရှိမရှိဆိုတာတွေကိုမေးခွန်းထုတ်เสียရတွေရှိခဲ့တာကြောင့်ကယ်ဆယ်ရေးအစီအစဉ်ကတည့်ရနောက်ကျခဲ့ရတယ်လို့လည်းတာဝန်ရှိသူတွေကဆိုပါတယ်။မတင်ကားတဲ့နေရာမှာတစားကတွေရှိမနေခဲ့တာကြောင့်ကယ်ဆယ်ရေးအစီအစဉ်ကလည်းအောင်မြင်မှုမရခဲ့ဘူးလို့ပြောပါတယ်။စစ်စင်ရေးအတွင်းအမေရိကန်တပ်ဖွဲ့တွေဟာရင်ဆိုင်တိုက်ပွဲတွေနဲ့ကြုံခဲ့ရပြီးတော့စစ်သွေးကြွအများအပြားတိုက်ဆုံးခဲ့ပေမဲ့အမေရိကန်တပ်ဖွဲ့ဝင်တွေဒါမှမဟုတ်အရက်သားတွေတော့ထိခိုက်တိုက်ဆုံးမှုမရှိဘူးလို့လည်းပီတာကော့ကပြောဆိုခဲ့ပါတယ်။တစားကန်တွေနဲ့စစ်စင်ရေးလုံခြုံမှုအတွက်ကယ်ဆယ်ရေးအစီအစဉ်နဲ့ပတ်သက်လို့တော့အသေးစိတ်ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူ
း။ UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VO American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံချိုင်းဝန်ကြီးနိုင်ငံတော်၏တိုင်ပင်ခံတော်ဆန်းစုကြည်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့လာအိုစ်နိုင်ငံဖီယန်ချန်းမှာတီးတန့်တွေ့ဆုံခဲ့ပါတယ်။တော်ဆန်းစုကြည်ဟာ14ချိန်မြောက်အိန္ဒိယအာဆီယံထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုတက်ရောက်ဖို့အတွက်လာအိုစ်နိုင်ငံကိုရောက်နေတဲ့ကြာသပတေးနေ့ကအိန္ဒိယဝန်ကြီးချုပ်နဲ့တီးတန့်တွေ့ဆုံခဲ့တာဖြစ်ပြီးနှစ်နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်။ဒီမိုကရေစီရဲ့ပြည့်ရုပ်စံပြထားတဲ့ဖွံ့ဖြိုးရေးအတွက်မိဖက်ကောင်းတယောက်ဖြစ်တဲ့နိုင်ငံတော်၏တိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့တွေ့ဆုံကြောင်းနိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရဗီကက်ဆော်ရော့ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။နိုင်ငံခေါင်းဆောင်နှုတ်ဟာအိန္ဒိယမြန်မာနှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေလုပ်ခဲ့တယ်လို့လည်းနိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရဆော်ရော့ကပြောပါတယ်။ဒါဟာမြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီမတ်စတာတဲကအနာရခဲ့ပြီးတဲ့နောက်ပိုင်းမှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဟီနဲ့မိုဒီနဲ့ဒေါက်ဆန်းစုကြည်တို့ပထမဆုံးချိန်တွေ့ဆုံကြတာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကတော့အိန္ဒိယကိုပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်တဲ့အလေရောက်လာတဲ့သမ္မတဦးထင်ကျော်နဲ့နယူးဒယ်လီမြို့တော်မှာတွေ့ဆုံတဲ့အခါအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအကြောင်းအရာမျိုးစုံကိုကြေကြေပြန့်ပြန့်ဆွေးနွေးခဲ့ကြတာဖြစ်ပြီးမြန်မာနိုင်ငံရှေ့ဆက်ရမယ့်ခြေလှမ်းတိုင်အတွက်အိန္ဒိယကအကူအညီပေးမှာဖြစ်ကြောင်းပြောကြားခဲ့တာပါ။
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်န်ကရခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်ကလူခွင့်ရချို့ဖောက်မှုတွေကိုစုံစမ်းစစ်ဆေးမှာမဟုတ်ဘဲဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်လူနည်းစုတွေကြားဖြစ်ပွားနေတဲ့တင်းမာမှုတွေကိုရှော့ချရေးမှာအထောက်အကူဖြစ်စေမယ့်အကြံပြုချက်တွေကိုပေးသွားဖို့အတွက်သူ့အနေနဲ့မြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်တယ်လို့ရန်ကုန်မှာမနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်သူအနေနဲ့ဒီမှာရဲတွေလိုစုံစမ်းစစ်ဆေးသူတွေလိုပုံစံမျိုးနဲ့ရောက်ရှိနေတာမဟုတ်တဲ့အကြောင်းမြန်မာအစိုးရရဲ့တောင်းဆိုချက်အရရောက်ရှိနေတာဖြစ်ပြီးဒီကော်မရှင်ကိုမြန်မာကော်မရှင်ဖြစ်နေတာရှုမြင်ဖို့နဲ့နိုင်ငံတကာအမြင်တွေကိုထည့်သွင်းစဉ်းစားနိုင်ဖို့အတွက်ပါဝင်နေတာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဒါပြင်ကော်မရှင်စီကနေမှန်ကန်တဲ့အကြံပြုချက်အစီရင်ခံစာကိုလည်းရရှိမှာပါလို့သတင်းစာရှင်းလင်းပွဲမှာမစ္စတာအာနန်ကပြောဆိုခဲ့ပါတယ်။လူမျိုးရေးနဲ့ဘာသာရေးပြည်ပခါတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကလက်တွေ့အခြေအနေတွေကိုလေ့လာအကဲခတ်ရမယ်ကိုဥပါကော်မရှင်ရဲ့တာဝန်တစ်စိတ်တစ်ပိုင်းဖြစ်ပြီးခဲ့တဲ့ရက်ပိုင်းကတွားရောက်ခဲ့တဲ့နှစ်ရက်ကြာရခိုင်ပြည်နယ်ခီးစဉ်အတွင်းယာနဲ့ချီတဲ့လူတွေရဲ့ဆန္ဒပြပွဲတွေနဲ့လည်းကိုဖီအန်နဲ့ကြုံတွေ့ခဲ့ရတာဖြစ်ပါတယ်ပြည်တွင်းကိုနိုင်ငံသားကဝင်ရောက်ဆွတ်ဖက်တယ်လို့မြင်နေကြတဲ့ဒေသခံတွေကစစ်တွေလေးစိတ်အပြင်ဘက်မှာစုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ
်ပင်လယ်သမုဒ္ဒရာတွေဟာသဘာဝအတိုင်းတွေ့ရတဲ့ကာဗွန်နဲ့အောက်ဆိုက်ကိုရောလူသားတွေလောင်စာသုံးရာကလေလူတွေရောက်ကုန်တဲ့ကာဗွန်နဲ့အောက်ဆိုက်တွေကိုပါဆုပ်ယူရမှုသူတို့ဟာကမ္ဘာရာသီဥတုပြောင်းလဲမှုအတွက်အဓိကနေရာကပါဝင်နေတယ်လို့သိပ္ပံပညာရှင်တွေသိလာတာကြပါပြီ။ဒါပေမဲ့ဒီကာဗွန်တွေသမုတ်ကြရတဲ့အများကြီးရောက်သွားရင်ဘာဖြစ်လာနိုင်တယ်လဲဆိုတဲ့သူတေသနာဆန်းသက်မှုအသစ်တွေပေါ်ထွက်လာတဲ့အခါမှာတော့ပိုးပြီးသတိထားမိလာကြပါတယ်။ Massachusetts စက်မှုသိပ္ပံ MIT ကသိပ္ပံပညာရှင်တွေကပင်လယ်ပြင်ထဲမှာလွတ်လွတ်လပ်လပ်မျောနေတတ်တဲ့ Petrol Pots လို့ခေါ်တဲ့ပင်လယ်ခီတွေမှာရေထဲကကာဗွန်ကဘယ်လိုသက်ရောက်မှုရှိလဲဆိုတော့ Pacific သမုဒ္ဒရာထဲမှာဆန်းသက်ကြတာဖြစ်ပါတယ်။ကာဗွန်ဓာတ်ပိုးပြီးများလာရင်ရေဟာ acid ဓာတ်ပိုးပြီးကျွဲဝလာတော့မှဒီကောင်လေးတွေအတွက်အဆင်မပြေတာကိုတွေ့တွေ့ပါတယ်။ဒါပြင် Pacific သမုဒ္ဒရာမြောက်ပိုင်းမှာကာဗွန်နဲ့အောက်ဆက်ဆက်ယူမှုကတိတ်ကိုများနေတာလည်းတွေ့ပါတယ်။ဒီပင်လယ်သမုဒ္ဒရာတွေကနေကာဗွန်နဲ့အောက်ဆက်ဆက်ယူနိုင်မှုအားတစ်ချိန်မှာလျော့ပါသွားမယ်ဆိုရင်လေလူထဲမှာကာဗွန်နဲ့အောက်ဆက်တွေပိုးပြီးများလာမှာဖြစ်တယ်လို့ကမ္ဘာကြီးပုံနှင်းမှုလည်းပိုလာနိုင်တာမို့သိပ္ပံပညာရှင်တွေကဒါကိုသိရအောင်အတွက်စောင့်ကြည့်တိုင်းတားနေကြတာဖြစ်ပါတယ်
အမေရိကန်သမ္မတဘရက်ကိုဘာမာတာဝန်ကနေအားယူဖို့နီးကပ်လာချိန်မှာပဲနောက်ထပ်ထူးထူးခြားခြားဂုဏ်ပြုခံခဲ့ရပါတယ်ကပားကောင်တစ်မျိုးကိုသမ္မတအိုဘာမာနာမည်အစွဲပြုပြီးတော့သိပ္ပံပညာရှင်တွေကအမည်သစ်ပေးခဲ့တဲ့အကြောင်းကပားဗေဒာဂျာနယ်ဆောင်မှာဖော်ပြထားပါတယ်။လက်တွေရဲ့သွေးထဲမှာရှင်သန်နေထိုင်လေးရှိပြီးတော့အရှိန်နှလမနဲ့ဆန်းချီမြင်လောက်သာရွယ်ရှိတဲ့တုတ်ပြားကောင်တစ်မျိုးကိုဘာရက်ထရီမာအိုဘာမိုင်းလို့အမည်ပေးခဲ့တာဖြစ်ပါတယ်။ဒီအမည်ကိုရွေးချယ်ခဲ့သူအင်ဒီယားနာပြည်နယ် Saint Mary College ကမကြာခင်ကမှငိမ့်စာယူသွားတဲ့ဇီဝဗေဒပါမောက်ခသောမတ်စ်ဘလက်ကဒီလိုအမည်ပေးတာဟာစော်ကားဖို့မဟုတ်ဘဲနဲ့ဂုဏ်ပြုတာသာဖြစ်တယ်လို့ပြောဆိုခဲ့ပါတယ
်။ဒေါက်ကျာနေနေခင်သတင်းအစီအစဉ်ကိုဒေါက်ခင်မျိုးသက်နဲ့မနနာချန်နူကတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို internet website ဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါရရှင်။အခုတော့အရှိတောင်အာရှဒေသအတွင်းဘယ်နိုင်ငံကြီးတွေကသူတို့ရဲ့ဩဇာလွှမ်းမိုးဖို့အပြိုင်ဆိုင်ကြိုးပမ်းနေကြသလဲဆိုတာကိုတင်ပြမှာပါ။အရှိတောင်အာရှဒေသမှာဩဇာလွှမ်းမိုးမှုမန်နိုင်ထူထောင်ပြကျင်တာဟာအမေရိကန်တနိုင်ငံနဲ့မဟုတ်ဘဲဂျပန်နဲ့ရုရှားတို့ကလည်းကုန်သွယ်ရေး၊တန်တမာရေး၊စီးရေးအရာထိုးဖောက်ဝင်ရောက်ဖို့ကြိုးပမ်းနေကြပါရယ်။ VOA သတင်းတောက် Bill Eight ပေကျင်းမြို့တော်ကပေးပို့ထားတဲ့သတင်းလွှာကိုဥကြော်စန္တာကပြောပြမှာပ
ါတရုတ်နိုင်ငံဟာအစ်တောင်အရှာရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်နေခဲ့တာကြာမြင့်ခဲ့ပြီဖြစ်ပေမဲ့အခုတော့တခြားနိုင်ငံတွေလိုက်လာကြပါတယ်ပြီးခဲ့တဲ့3နှစ်အတွင်းမှာဆိုရင်ဂျပန်ဟာတရုတ်နဲ့ဟောင်ကောင်မှာတက်အာဆီယံဒေသမှာပုံမိုပြီးရင်းနှီးမြှုပ်နှံလာပါတယ်အာရှပစိဖိတ်ဒေသကြီးရာသုံးသက်သူတစ်လီဘာဆူးကအမေရိကန်ကဒီဒေသကိုမန်တိုင်ပြူလာတာနဲ့တရုတ်အင်အားကြီးထွားလာတဲ့အတွက်အခုလိုဖြစ်လာရတယ်လို့ဆိုပါတယ
် The arrival of China as a major power has made Japan really impatient to redefine its rule
တရုတ်အင်အားကြီးနိုင်ငံဖြစ်လာတာဟာဂျပန်အတွက်အာရှပစိဖိတ်လုံခြုံရေးမှာနောက်ကျကျန်ရပြီလားဆိုတာအပူတပြင်းစမ်းစစ်စရာဖြစ်လာခဲ့ပါတယ်
ဂျပန်ရဲ့အာယုံစုဆိုင်မှုဟာစီးပွားရေးတစ်ခုတည်းမဟုတ်ပါဘူး။လုံခြုံရေးနဲ့သံတမန်ဆက်ဆံရေးတို့လည်းပါဝင်ပါတယ်။ပုံမှန်များပြားတဲ့နိုင်ငံတွေဟာဒီနေရာမှာဩဇာလွှမ်းမိုးမှုပြိုင်ဆိုင်လာကြတဲ့အတွက်တင်းမာမှုတွေမလွှဲမစွဲဖြစ်လာနိုင်ပါတယ်။ Richard Bissinger ဟာ Singapore RSIS ကျောင်းကအကြီးအကဲသူတွေတူဖြစ်ပါတယ
်။ Everybody's a frenemy so to speak. And so there's a lot of places where two countries Russia, China,
China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China,
China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, China, They'll be Su Chow Tech Zuga, Nangayeti Bampinashin, Luchi Chenga, Guru Sonsapare.
For years, Russia has been preoccupied with events in Europe. So this time, Putin is trying to move his strategic direction from Europe to Asia.
Russia has been preoccupied with events in Europe.
Tapi Richard Bisinger garo, asha gangsang dui tema mu mici cuai gu, leitan ni jare cingma be, mungkin be beri baka pila nainga dui ha, so inzia pita elu suar.
Lot more types of very sophisticated weapons are flowing into the region. Coupled with that, in fact, you're seeing an increasingly kind of intransigent amount.
Similar to dui miapa di tarai siwen ni ware, di te ane gu insan tu me cingri le putui la ya ware. Atu di pen tau dia pen le ye malu cimare.
อันเดียวกันแม้เช่นนี้เนี่ยพัฒนาเรื่องมานั่งเงี้ยมีอาเปียนั่งชี้เส้นนี้จะจังสิ่งที่มาเลเรียสามีชาติบีทีมนั้นเต็มยาพิจารณาในเรื่องเลยต้องจัดสุริยาสุนิจยังวักเนี่ยอุจจารณ์ดาพยายามตอบรับว่าคุณรอดองซันสุจีเออเมริกันที่ท้าวสุขีสินด้วยอเมริกันลุดออกไปกับปารีมยาสุนุยไต้เมมูชิดเลสุรากูพยายามมาว่าเนี่ยมาพอดังแค่ไปสู้มือเรื่องอเมริกันลุดออกไปกับ เป็นสิ่งที่ยุติไม่ได้สุราดองซันสุจีเอส่งเพียบออกมาตามมุดีเรลูเนี่ยมาเยี่ยมจริงๆดูอเมริกันพิจารณาสินตะอุกับเจ้าจ่าเลยไปในงานนอตไทม์เป็นงานปกติดองซันสุจีเอนอกแต่เดิมเป็นสัตว์เดิมเมอเมริกันพิจารณาคีสินจุดมาแต่แค่ไปสู้มือชอชายกิสากูแต่เมื่อโอบามาสุยานิดามกับอเมริกันลุดต่อเนี่ยลงเนี่ยที่ไปกังซาวดูเนี่ยบ้าสุนีบุชินีรับบ้า เซซูเนี่ยมันก็เนี่ยมาดิโมคราซีเยโก้อาเป้กุนีลาเรอเมริกันลุดต่อเนี่ยลงนี่เนี่ยเนี่ยมาดิโมคราซีกังซาโนเบิลยังยังสูงดองซันสุจีเออุสามุกุตันยี่ตันยุทธ์เท่าแข่งเกจาระบะเนี่ยมาพอสิบวัยดังแค่ไปสู้มุกุอดีตข้าชามาเขียร์เจ้าหญิงอะไรดองซันสุจีอุสามเนี่ยดิโมคราซีเอลูชามุปวีอาเก้าลาเซบุเน่เสียสุยาปอนั่งเงินกับพีอาร์เป็นนายบุสุเรอุดีเจ้าเล่ปีไปเนี่ยมาพอดังแค่ไปสู้มุกเนี่ยปัตตานีเล่และชีอาณาญาปาร์ตี้จีพีเตอแอน
So she has very strong support. If they want to get rid of sanctions, the easiest way is for her to tell the Congress we don't need the sanctions anymore.
American Lord Dr. Kulong ga tu ko khai ma thauk khan tha wa de. Tage lo dat khat paisou mu ko yau tain pe bo Don San Suu Kyi ga lu la de so yin tu twae lwe song ni ga ro dan khat paisou mu ha ma lo atot wu lo Lord Dr. ko pyo lai yau ma be. တကယ်လို့သူကသာအဲ့လိုလုပ်မယ်ဆိုရင်တခက်ပိတ်ဆို့မှုတော်တော်များများကိုလွတ်တော်ဘက်ကလည်းပယ်ဖျက်ပေးပါလိမ့်မယ်။ဒါမှမဟုတ်ဒေါန်ဆန်းစုကြည်အဲ့လိုပြောမှလားဆိုတာကမိကွန်းထုတ်เสียပါ။ဒေါန်ဆန်းစုကြည်ကိုယ်တိုင်ပြောထားတာကတော့တခက်ပိတ်ဆို့မှုကိုသူလိုလားတယ်။ဘာကြောင့်လဲဆိုတော့စစ်တပ်အနေနဲ့သူ့ကိုဆက်ပြီးတော့ထောက်ခံနေဆိုတာတေချာမှုရှိအောင်လို့ဖြစ်တယ်လို့ပြောထားပြီးသားပါ။
တေချာတာကတော့အမေရိကန်လွှတ်တော်နှစ်ရလုံးကဒေါန်ဆန်းစုကြည်ကိုအပြည့်အဝထောက်ခံနေတယ်ဆိုတာပဲဖြစ်တယ်လို့ပါမော့ခ်စတိုင်းဘက်ကဆိုပါတယ်။ဒေါန်ဆန်းစုကြည်ဟာသူ့ရဲ့အမေရိကန်နိုင်ငံခီးစဉ်တွင်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာနဲ့လည်းတွေ့ဆုံဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့အခုချိန်ထိအတည်ပြုလို့မရသေးပါဘူး။အခုလိုအမေရိကန်နဲ့မြန်မာစီးရီးဆက်ဆံရေးနဲ့ပတ်သက်လို့ပါမော့ခ်စတိုင်းဘက်သုံးသပ်တာကတော့
I believe in military to military relationships.of a non-lethal kind. In other words, training, education.
နာနိုင်ငံစီးရေးဆက်ဆံရေးမှာတော့လူကိုသေးသေးနှိုင်လောက်တဲ့ကိစ္စတွေကိုမဟုတ်ပဲတင်နှံ့ပေးတာပညာရောသင်တွေလက္ခဏာစတဲ့အစဉ်မျိုးရှိလိမ့်မယ်လို့ကျွန်တော်မြင်ပါတယ်။ American စစ်တပ်ဟာအဲ့ဒီဘက်မှာတိတ်ကောင်းပါတယ်။အဲ့ဒီလောက်တော့ကျွန်တော်တို့လုပ်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
။ဒေါန်ဆက်စုကြည်ဘက်ကလည်းဒီအစဉ်မျိုးကိုစိုးရိမ်ဖို့မသင့်ဘူးလို့မြင်ကြောင်းပါမော့ခ်စတိုင်းဘက်ကပြောပါတယ်။ဒေါန်ဆန်းစုကြည်ရဲ့ American ခီးစဉ်နဲ့ပတ်သက်ပြီးတော့လေသမ္မတအိုဘားမားအစိုးရအနေနဲ့ Democrat ရော Republican ပါတီကြီးနှစ်ရလုံးနဲ့ညှိနှိုင်းဆောင်ရွက်နေကြောင်းသမ္မတအကြံပေးလက်ဖြင့်အင်ဖြူရောအမျိုးသားလုံခြုံရေးအကြံပေးအရာရှိ Ben Rhodes ကပြောပါတယ်စက်တင်ဘာလ14ရက်နေ့မှာ နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာသမ္မတအိုဘားမားနဲ့အင်ထူရောမှာတွေ့ဆုံပြီးတဲ့နောက်အမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှုရှိသလိုစက်တင်ဘာလ15ရက်နေ့ညနေပိုင်းမှာကျင်းပမယ့်အမေရိကန်အာဆီယံစီးပွားရေးကောင်စီရဲ့ညစာစာပွဲကိုတက်ရောက်ဖို့ရှိပါတယ်ရှင်
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့ရှေ့သတင်းပတ်သမ္မတအင်ဂျီတော်မှာတွေ့ဆုံတဲ့အခါမြန်မာနိုင်ငံပေါ်ဆက်ပြီးချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကဘာတွေကိုထပ်ပြီးရှော့ပေါ်ပေးမယ်ဆိုတာဆွေးနွေးကြဖို့ရှိပါတယ်မြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့တန်ခတ်အရေးယူမှုတွေကိုအခုချိန်မှာဆက်ပြီးထားသင့်မသင့်ဘယ်လိုရည်ရွယ်မှုတွေကိုစတင်ထားသင့်ပြီးဘာတွေကိုတော့ရှော့ပေါ်ရုပ်သိမ်းသင့်တယ်ဆိုတာအခုလာမယ့်စနေညတရားရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-3999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ။
ကြံနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနကဖွဲ့စည်းပေးခဲ့တဲ့ Kofi Annan ကြီးကျက်တဲ့ရခိုင်အရေးအကြံပေးကော်မရှင်ကိုရခိုင်အမတ်တွေနဲ့လူမှုလူဖွဲ့စည်းတွေကကန့်ကွက်နေကြပါတယ်။ဒီကိစ္စကိုရခိုင်ပြည်နယ်လွှတ်တော်မှဆွေးနွေးဖို့ရှိနေတာမို့အခုလိုဗဟိုကချမှတ်ဖွဲ့စည်းပေးထားတဲ့ဖွဲ့စည်းနဲ့ပတ်သက်ပြီးပြည်နယ်တွေကလက်မခံဘဲနေပိုင်ခွင့်ရှိမရှိလက်မခံခဲ့ရင်အခြေအနေကဘယ်လိုဖြစ်လာနိုင်လဲဆိုတာကို AHRC အာရှလူခွင့်ရေးကောင်စီကရှေ့နေဦးမင်းလွင်ကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ်
ဘောဒီမောင်ချင်းကဥပဒေပါပြဋ္ဌာန်းချက်တွေအရဆိုလို့ရှိရင်ဒီနယ်အစိုးရတွေအနေနဲ့ဥပဒေပြဋ္ဌာန်းပိုင်ခွင့်ရှိတယ်ဒီနယ်ဒီမှာနောက်ကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဒေသကြီးတွေမှာဥပဒေပြဋ္ဌာန်းနိုင်တယ်လို့ဆိုတယ်အုပ်ချုပ်မှုအာဏာနဲ့ပတ်သက်လာရင်တော့ဟိုပြည်ကြောင်စုအစိုးရကချမှတ်လိုက်တဲ့မူဝါဒတွေအတိုင်းဒီနယ်တွေကလိုက်လာအကောင့်တွေပေါ်ပြီးဖို့လိုတယ်ဆိုတော့ကျွန်တော်တို့ဖွဲ့စည်းပုံခြေကဥပဒေမှာတွေ့ရတာဖြစ်တယ်အဲ့တော့ရခိုင်ပြည်နယ်လွှတ်တော်ကနေဆွေးနွေးပြီးတော့ပြည်ထောင်စုအစိုးရအနေနဲ့ချမှတ်ထားတဲ့ဥပဒေတွေလိုက်နာဖို့ပြက်ကွက်တယ်ဆိုလို့ရှိရင်တော့ပြည်ထောင်စုအစိုးရအဖွဲ့ကနေပြီးတော့ဒီနယ်လွတ်တော်နဲ့ဆွေးနွေးညှိနှိုင်းပြီးတော့ပေါင်းစပ်ပေးဖို့လိုအပ်လာမယ်လို့ကျွန်တော်တို့မြင်ပါတယ
်တကယ်လို့ရခိုင်ပြည်နယ်လွှတ်တော်မှာဒီအရေးကိုတန့်ခွက်ခဲ့တယ်ဆိုလို့ရှိရင်ပြည်ထောင်စုအစိုးရအဖွဲ့ကနေပြီးတော့ပြန်ပြီးတော့ကင်တွေးရမယ်သဘောပေါ့နော
်ဟုတ်ပါတယ်အဲ့တော့ဒီပြည်ထောင်စုအစိုးရအဖွဲ့ကနေပြီးတော့ဒီနယ်အစိုးရနဲ့ပြည်သူ့လွတ်တော်အစိုးရအဖွဲ့ကြားထဲမှာကွာဟာနေတဲ့အချက်လေးဒီညီနိုင်ပေါင်းဆက်ပြီးဟိုပြည်ထောင်စုအစိုးရနေပြီးတော့ဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်ပြည်ထောင်စုအစိုးရအဖွဲ့ကနေပြီးဒီနယ်ဒီနဲ့ပတ်သက်တဲ့အုပ်ချုပ်မှုဆိုင်ရာကိစ္စရပ်များဒီနဲ့ပတ်သက်ပြီးတော့ပါဝင်တက်ရောက်ပြန်နှံဆောင်ရွက်နိုင်တယ်ဆိုတာကိုလည်းကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်116 119စတာဒီမှာဖော်ပြထားတာကိုတွေ့ရတယ
်ဆရာအခုလိုမျိုးပေါ့နော်ရခိုင်ပြည်နယ်ကနေပြီးတော့ဒီနယ်လွှတ်တော်ခေါ်ယူပြီးတော့ဒီရခိုင်ပြည်နယ်အကြံပေးကော်မရှင်သူတို့ဒီနယ်ဘက်မှာလာရောက်ခွင့်မရှိဘူးလို့ကောပြောပိုင်ခွင့်ရှိပါလား
အဲ့ဒီလိုတော့ပြောပိုင်ခွင့်မရှိဘူးပြ။ဘာဖြစ်လို့လဲဆိုတော့ကကျွန်တော်နေဆက်ဒေတာချင်းထိစပ်နေတဲ့ဒေတာဖြစ်တဲ့အတွက်အဲ့ဒီဒေတာတွေမှာပြည်ထောင်စုအစိုးရအဖွဲ့ရဲ့နောက်ပြီးတော့တခါပြည်ထောင်စုအစိုးရအဖွဲ့နဲ့အတူကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအဖွဲ့ကာလုံစားရဲဥစ္စာတွေကအဓိကအာဏာတည်ရောက်တဲ့ဒေတာတွေဖြစ်တယ်။အဲ့တော့အဲ့ဒီလိုမျိုးတော့လုံပိုင်ခွင့်မရဘူးလို့ကျွန်တော်တို့မြင်ပါတယ
်။ရခိုင်ပြည်နယ်လွှတ်တော်ကနေပြီးတော့ဒီအကြံပေးကော်မရှင်ကိုကန့်ကွက်ပေးမယ်အကြံပေးကော်မရှင်ကနေပြီးတော့ရခိုင်ပြည်နယ်ထဲမှာလာရောက်ပြီးတော့မြေပြင်အခြေအနေလို့သူတို့ခေါ်တဲ့လက်တွေ့ဖြစ်ပျနေတာတွေကိုလာပြီးလေ့လာဆန်းစစ်ခွင့်တော့ရှိတာပေါ့နော်
ဟုတ်ပါတယ်ကျွန်တော်တို့ဥပမာတစ်ခုပြောရမယ်ဆိုရင်ရန်ဟီလီလာတဲ့ကိစ္စမှာဒါကော်မရှင်မဟုတ်ဘူးနော်ကုလသမဂ္ဂရဲ့လူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်လာတဲ့ကိစ္စမှာရခိုင်ပြည်သူလူထုတွေကလည်းဆန္ဒပြတယ်ရခိုင်ပြည်နယ်အစိုးရအဖွဲ့ကလည်းဆန္ဒပြတယ်သို့တော်လည်းပဲလူ့ခွင့်ရေးကိစ္စရပ်တွေနဲ့ပတ်သက်လို့လာတဲ့ကိစ္စရပ်တွေမှာဘာမှကန့်သတ်ပြီးတားမြစ်နိုင်တဲ့ကိစ္စမရှိဘူးဆိုတာကိုကျွန်တော်တွေ့ရတယ်အဓိကတော့ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကာလုံရဲ့အဆုံးဖြတ်ကအဓိကကြတယ်လို့ကျွန်တော်မြင်ပါတယ်။နေဆက်ဒေတာချင်းတိစပ်နေတဲ့ဒေတာတွေမှာ
ဟုတ်ကဲ့အနောက်နိုင်ငံတွေမှာပေါ့လေဘဟုအစိုးရနေပြီးတော့ပြည်နယ်အစိုးရတွေကိုရဲ့အလုပ်ပိုင်ခွင့်ကိုလွှမ်းမိုးလို့မရဘူးပေါ့နော်။ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဗမာနိုင်ငံနဲ့နှိုင်းယှဉ်ပြီးနည်းနည်းပြောပြပေးပါဦး။
နောက်နိုင်ငံတွေမှာကတော့ပြည်နယ်အစိုးရတွေကိုလုပ်ပိုင်ခွင့် တပြတ်တာပြီးလာတာတွေရှိတယ်။အဲ့တော့ဘူဆိုးရအနေနဲ့ဒီနယ်ဆိုးရရဲ့ဥတီပြန်ထန်းခွင့်လုတ်ပိုင်ခွင့်တွေကိုဝင်ရောက်ဆက်ပြတ်တာမတွေ့ရဘူး။ဒါပေမဲ့ကျွန်တော်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥတီကအဲ့ဒီလိုမျိုးမဟုတ်ပဲနဲ့အမေရိကန်ကတစ်စိတ်တစ်ပိုင်းယူတယ်၊အင်ဒိုနီးရှားကတစ်စိတ်တစ်ပိုင်းယူတယ်၊ကုန်းနာတစ်ပိုင်းဒီနာတစ်ပိုင်းနေနဲ့ပေါင်းဆက်ထားတဲ့ဥစ္စာဖြစ်နေတဲ့အခါကျတော့နောက်ဆုံးနိုင်ငံတော်ရဲ့အာဏာဘယ်မှာရှိနေလဲဆိုတော့ပြည်နယ်တွေကိုခွဲဝေပြန့်သွားတဲ့အဆင့်ဒီမရောက်ပဲနဲ့နောက်ဆုံးနိုင်ငံတော်သမ္မတရဲ့ကာလုံရဲ့ဒီဥစ္စာကြီးရဲ့အဆုံးဖြတ်ကအဓိကဖြစ်နေတယ်ဆိုတာကိုကျွန်တော်တွေ့ရတယ်။ဒါကြောင့်ကျွန်တော်တို့တိုင်းသားတွေနဲ့ပတ်သက်လို့ပင်လုံညီလာခံဆွေးနွေးတဲ့အခါမှာဒီဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ကန့်သတ်ချက်တွေကြောင့်ဒီကဆွေးနွေးရေးတွေဆင်မပြေဖြစ်နေတာလေကျွန်တော်တွေ့ရတယ်။နောက်ပြီးတော့ပြည်နယ်တွေရဲ့လုတ်ပိုင်ခွင့်တွေကလည်းတကယ်တမ်းကြည့်ကြည့်ရအောင်လုတ်ပိုင်ခွင့်ကိုကန့်တပ်ပြီးထားတာမရှိဘဲနဲ့နောက်ဆုံးကြောက်လို့ချင်းပြည်တော်စုအစိုးရဝင်ရောက်ညှိနှိုင်းဆောင်ရွက်ပြီးတော့ပြည်တော်စုအစိုးရရဲ့စီမံခန့်ခွဲမှုအောက်မှာပဲတွားတယ်ဆိုတာကိုကျွန်တော်မြင်ရတာဖြစ်တယ်။အဲ့ဒါကတော့နောက်နိုင်ငံနေနဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ထူးခြားတဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့ကွာခြားချက်ပဲဖြစ်တယ်။
AHRC ကရှေ့နေဦးမင်းလူဦးကိုဆက်သွယ်မေးမြန်းခဲ့တာပါ။ရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်နဲ့ပတ်သက်ပြီးတော့လေရခိုင်ပြည်နယ်လွှတ်တော်မှပြည်နယ်လွှတ်တော်ကိုယ်စားလှယ်73ကစက်တင်ဘာလ12ရက်နေ့မှာအထူးအစည်းအဝေးခေါ်ယူထားပါတယ်ရှင်။ဆက်လက်ပြီးတော့မွန်ပြည်သက်ပါတီနဲ့ KNU တိုက်ပွဲဖြစ်နေတဲ့သတင်းပေးပို့ချက်မှာတော့အငင်းပွားပွဲရာနယ်မြေပိုင်ဆိုင်မှုပြဿနာကြောင့်မနေ့ညနေပိုင်းမှာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီလိုဖြစ်တဲ့တိုက်ပွဲမှာတစ်ဖက်နဲ့တစ်ဖက်စတင်ကျူးလွန်ကြောင်းပြောဆိုနေကြတာပါ။ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်။သတင်းတိုင်းတိုင်းဒေသကြီးရေပြည်မြို့နယ်အလဲစကန်းကျေးရွာအုပ်စုတဲချောင်းပြားကျေးရွာနီးမှာဒေသသွင်းခြေချနေတဲ့မွန်ပြည်သက်ပါတီတပ်ဖွဲ့တွေနဲ့ကရင်မျိုးရန်းစည်းရုံး KNU တပ်ဖွဲ့တို့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ကြပါတယ်။တဲချောင်းရွာမှာခြေပြုတ်နေတဲ့မွန်ပြည်သက်တပ်ဖွဲ့တွေကိုကရင်မျိုးရာစီယုံတပ်ဖွဲ့တွေကနေစတင်တိုက်ခတ်ခဲ့တယ်လို့မွန်ပြည်သက်ပါတီသဝဲခရိုင်ဥက္ကဋ္ဌနိုင်ဧကကမွန်ပါသာနဲ့ခုလိုပြောပါတယ
်။နောက်ကမတ်မွန်ပြည်ဖုန်းစင်းနေတော့ဒီနာတိုက်ခွန်းတော့အခုတော့
သူပြောသွားတာကတော့မွန်လွတ်တနားကြီး45မိနစ်အချိန်မှာကျွန်တော်တို့တပ်ဖွဲ့အခြေချစခန်းကို KNU ဖွဲ့တွေစစ်ကြောင်းတစ်ဖွဲ့ညှပ်ပြီးတော့ရောက်လာတယ်။ကျွန်တော်တို့ဘက်ကဒီလိုတွားလာရင်အကြောင်းကြားပြီးမှတွားရင်ကောင်းမယ်။တချင်းမှမှဆိုးလို့ဆိုပြီးပြောတယ်။အဲ့ဒီချိန်မှာ KNU ဘက်ကစပစ်တယ်သူတို့ကအစီအစဉ်ရှိရှိနေရာယူပြီးစပစ်လို့တိုက်ပွဲဖြစ်ပွားခဲ့တယ်ဆိုပြီးမွန်မာတာနဲ့ပြောဆိုသွားတာပါဒီလိုဖြစ်ပွားတဲ့တိုက်ပွဲမှာနှစ်ဖက်သီးခတ်ကြဆုံမှုမရှိပေမဲ့တဲချောင်းကျေးရွာအုပ်ချုပ်ရေးမှုနေအိမ်နဲ့တခြားအိမ်ခြေတွေပျက်စီးမှုရှိခဲ့တယ်လို့နိုင်ဧကကပြောပါတယ်ဒီကနေ့ရေဖြူမြို့နယ်တဲချောင်းကျေးရွာမှာဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီး KNU ခေါ်ကရင်မျိုးရာစီယုံရထူထူသွေးရင်မှုဘသူစောကွယ်ထူးဝင်းကအခုလိုပြောပါတယ်
ကျွန်တော်သိရတဲ့လောက်ကတော့ကျွန်တော်တို့အဲမှာရှိတဲ့လောက်ဆိုင်ပေါ်တော့အဲဒီဖဲကြောင့်မှတက်သွားတဲ့ KNU ကကွယ်ရေးတပ်ဖွဲ့တွေကိုမိုဘီလစ်ပါတီကပြစ်လွယ်အဲ့ဒါတို့ပြန်ပြင်းတာသိတယ်မို့တော့ဘာမှရှိဘူးလို့
အခုတိုက်ပွဲဖြစ်ပွားရသေးတာဟာ KNU နဲ့မိုဘီလစ်ပါတီတို့အကြားနယ်မြေနဲ့ပတ်သက်ပြီးအငင်းပွားပွဲရာဖြစ်နေပါတယ်တိုက်ပွဲဖြစ်ရတဲ့အကြောင်းရင်းဟာနယ်မြေငင်းပွားမှုပြဿနာကြောင့်လို့ KNU ထွေထွေတွေးရင်းမှုဘရိုစောကွယ်ဒူးဝင်းကအခုလိုဆက်ပြောပါတယ်
အဲ့မှာနေမြပြဒနာလည်းတော့နည်းနည်းရှိတယ်။အဲဒီသမတင်ပြတာကကျွန်တော်တို့ဟိုအရင်တော့ကမဖြစ်သေးပါတီကအပြည့်ခိုင်ရဆေးလုပ်ပြီးတဲ့နောက်ပိုင်းမှာအဲ့ဒီအစိုးရကသူတို့ကိုအဲ့ဒီနေရာမှာနေရာသွားချတော့နေရာသွားချတော့အဲ့မှာ KNU ကတော့အပြည့်ခိုင်ရဆေးမလုပ်တော့အဲ့မှာတိုက်ပွဲတွေဖြစ်တဲ့အပေါ်မှာယူလူတို့ကြောင်းတော့မူလူတို့ကအဲ့မှာဝင်လာတဲ့အပေါ်မှာသူတို့မှအဲ့ဒီနေမြပြဒနာလည်းနည်းနည်းရှိတယ်ကြာ။အဲ့လိုတော့ပြရတော့မဟုတ်နော်။အဲ့ခင်ကတင်ပြတဲ့အပေါ်မှာ
KNU နေနဲ့အစိုးရနဲ့ပြည်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာ NCA သဘောတူစာချုပ်ချုပ်ဆိုခဲ့ပြီးဖြစ်တဲ့အတွက်၎င်းတို့ရဲ့အုပ်ချုပ်ရေးနယ်မြေတွင်ပြန်လည်လှုပ်ရှားသွားမယ်လို့ KNU လယ်တူစုမြို့နယ်ခေါ်ရေဖြူမြို့နယ်သွေးမှုစောစီစီကလက်မှတ်ရေးထိုးပြီးတော့ဩဂုတ်လ24ရက်နေ့မှာဒေသရှိကျေးရွာအုပ်ချုပ်ရေးမှုတွေကိုစာပေးပို့ထားပါတယ်။ဒီလိုလက်နက်ကန်နှစ်ဖွဲ့တိုက်ပွဲဖြစ်ပွားနေတဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့အောက်ခြေဖွဲ့တွေအနေနဲ့သိဆုံဆွေးနွေးဖြေရှင်းသွားဖို့တိုက်တွန်းထားကြောင်းဘသူစောကွယ်ဒူဝင်းကပြောပါတယ်။လက်ရှိမှာတော့တစ်ဖက်နဲ့တစ်ဖက်စီရဲတည်နေသားမှရှိနေတယ်လို့ဒေသခံတွေကဆိုပါတယ်။မွန်ပြည်သက်ပါတီနဲ့ကရင်မျိုးရာစီယုံ KNU တို့ဟာ1988ခုနှစ်မှာနယ်မြေငင်းပွားမှုပြဿနာကြောင့်စီရဲပဋိပက္ခပြင်းထန်စွာဖြစ်ပွားခဲ့ပြီးအဲ့ဒီတုန်းကမျိုးရာဒီမိုကရေစီတပ်ပေါင်းစု NDF ရဲ့ဆေးဆက်ညှိနှိုင်းမှုကြောင့်စီရဲပြဿနာပြေလည်သွားပြီး28နှစ်နီးပါးပြည်ပက္ခရပ်တန့်ရာကနေအခုတစ်ပံတိုက်ပွဲဖြစ်ပွားလာတာလည်းဖြစ်ပါတယ်။ကရင်မျိုးရာစီယုံ KNU ဟာမြန်မာအစိုးရနဲ့ NCA သဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီးမွန်ပြည်သက်ပါတီကတော့သဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ခြင်းမရှိတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန် Nilay Sana Nagani, Nigin to Naiti to change the body. Yenigin Sovine, Chonai Gregani, Kunanaiti, Sisingo, Lindu, Sachau, Sakun, and Nasangami Darima, Tolan Binibari. Yavan Kunayani, Senaiti, Sisinguro, Lindu Nasali, Nasangane, Tonsen Hidugani, Panyu Nasenai Mare. D.C.Singo, Nya Kunai, Sisin Pibijin, Nya Senaima, Janley Tolan Binibarekna. BOA Yamavan, Sisin in a Tanwin Mita, Kilo has a Dezeko, Burmese.boanews.com, Tishu Naimarekna.
Minglavashi, Nemasano J. Minet, Town I Gershi Babi, Viewing Yamabaye, Taljani in the neck, King Sisingo, Nemasano J. Minet Conanai, T. Lindometer, Nessali, Tonsen, Lazy Rugani, Select Tolinibare, a good duty by Naiwama, a person, Ganarigu, Matin Sakima, American, though, English, Dingansa, Sisingo, Nasinja Maba, Dolala Danga, Dinset Tavarish.
A skeleton in the closet.
Pipare, Salumbanga, Ega, Taku, S K E L E T O N, Skeleton ga Yuzu, I N Inga Tema, D H E the C L O S E T, Closet ga Bido, Lo Debe Yavare, Dajans, Kavite Kulung, Ye Lunga, Debe Garo. ပြည်တော်ထဲမှာရှိနေတဲ့အယူစုပေါ့။တမန်အဖြစ်တော့ပြည်တော်ထဲမှာအဝတ်တွေပြင်သူများမပြင်စေခြင်းနဲ့ပစ္စည်းတွေကိုတင်ထားလေရှိတာဓမ္မတာပါ။ဒီအသုံးဆင်းတဲ့လာတာကတော့1800ခုနှစ်များကအင်္ဂလိပ်စာရေးဆရာတွေကဝိထုတူထဲမှာစတုံးလာတယ်လို့ဆိုကြပါတယ်။အထူးသဖြင့်ပြည်တော်ထဲမှာတင်ထားတဲ့အယူစုဆိုရင်တော့ကျောက်ဆရာကောင်းနာသူများမသိအောင်အထူးသဖြင့်ဖွဲ့ထားတဲ့အဓိပ္ပာယ်မျိုးဖြစ်ပါတယ်။ အယူစုဆိုရင်နေရာမှာဒီနေရာမှာတော့အထူးရည်ညွှန်းထားတာကတော့သူများသိလို့ရှိရင်ရှက်ဖွဲဖြစ်တာမျက်နှာပျက်စရာအကြောင်းတစ်ခုကိုရည်ညွှန်းထားတာဖြစ်ပါတယ်။ဒီအသုံးရဲ့အီဒီယမ်အသေးပဲကတော့ရှက်စရာမျက်နှာပျက်စရာအကြောင်းအရာတစ်ခုခုအတိတ်ကဖြစ်ရတစ်ခုခုကိုသူများမသိအောင်ဖုံးဖိထားတာရှုပ်ပဲထားတာသူများတွေကိုမသိစေခြင်းနဲ့အကြောင်းအရာတစ်ခုခုရည်ညွှန်းတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့
You can't have any skeletons in the closet. The media will sooner or later find out the truth. If you want to be a successful politician, you can't have any skeletons in the closet. The media will sooner or later find out the truth.
Come out
of the closet.
Salumbanga, C-O-M-E, come, O-U-D, out, come out, ga, pingu, twelara, off the closet, ga, so, ga, jima, shimpia, get it, dine, birure, ga, so, ro, squite, grunge, lunga, tibe, ga, ro, birure, ga, ni, pingu, twelara, bo. Idiom, a debe, ga, ro, tumyam, tiao, pompi, tare, mienna, piesia, kisayat, kugu, tijinle, tibzido, subido, topo, pure like, debe, u, saumare.
He finally came out of the closet and told his mother the truth so that she'll stop asking why he's not married yet. He finally came out of the closet and told his mother the truth, so that she'll stop asking why he's not married yet.
Midasu dwe, shesia, miena, puzia, a pibiemu, lumiamtiang, pompi, tare, sui, belu biomele.
a skeleton in the closet.
Lo pyo lu nya ba de. Phong phi tha ra go thauk pyo lite de su yin go be lu pyo ma le.
Come out of the closet.
Lo pyo lu nya ba de. A ra ga ro digri mne tin pya ke de idiom a thong ni be phit ba de.
ဒေါ်လာလန်တန်တင်ဆက်တဲ့အင်္ဂလိပ်စာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့အစီအစဉ်မှာလည်းတင်လာနေတိုင်းကြည့်ရှုနိုင်ကြပါရရှင်။အခုဆက်လက်ပြီးတော့ကျမရေးကဏ္ဍကိုထုတ်လွှင့်မှာပါ။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံကိုကူးလာနိုင်တဲ့ Zika virus ရောဂါပိုးအကြောင်းကိုတင်ပြထားပါတယ်။အရင်ကလက်တင်အမေရိကဒေသမှာဖြစ်ခဲ့တဲ့ Zika virus ပိုးဟာအခုတော့မြန်မာအိမ်နီးချင်းနိုင်ငံတွေစီကူးစက်လာပြီးမို့မြန်မာနိုင်ငံအတွက်စိုးရိမ်နေရပြီလို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ယောဂါဒီကာကွယ်နှိမ်နင်းရေးဌာနရဲ့လက်ထောက်ညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคดาราตั้นနိုင်ဆိုခင်ဗျာကျွန်တော်တို့ဒီ Zika virus ကအရင်တော့ကတော့ဒီ Brazil လိုမျိုးပေါ့เนาะဒီ Latin America နိုင်ငံအဝေးကြီးမှာရှိနေရကနေပြီးတော့အခုတော့ဒီ Singapore တို့လိုဟလာနောက် Indian Thai နိုင်ငံတို့လိုကျွန်တော်တို့ဒီ data တွေကိုရောက်လာတဲ့အနေထားတွေစဖြစ်လာတာကိုတွေ့ရတဲ့အတွက်မြန်မာနိုင်ငံမှာရောဆရာကြီးဒီ Zika virus ပိုကူးလာမဲ့အနေထားစိုးရိမ်ရတဲ့အနေထားရှိလားဆရာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ဒီအရင်းသားချင်းနိုင်ငံတွေနဲ့ကကျွန်တော်တို့နဲ့ကဒါအများအားဆက်တယ်သူပြင်စင်ကာပူတို့ထိုင်းလို့ဆိုတာပုံမှန်ဆက်တွေ့သွားလာနေတဲ့နိုင်ငံတွေဆိုတော့ဒီစီးရနေ infection ရတာပြီးရောက
်ဟုတ်ကဲ့ဆရာဒီရောဂါပိုးဒီကူးစက်လာတဲ့အနေအထားနဲ့ပတ်သက်ပြီးရောဆရာတို့ဒီပြင်ဆင်ထားမှုအနေအထားပေါ့နော်နည်းနည်းရှင်းပြပေးလို့ရမလား
ပြင်ဆင်ထားမှုအနေအထားတော့ကျွန်တော်တို့ကဒီဘရာဇီးကနေပြီးတော့ပြန်ပြီးတော့အခုပေါ်လာပြီးတော့ဒီအမေရိကပေါ့နော်မနေ့ကရောက်လာတော့အချိန်တွေကစပြီးကျွန်တော်တို့ alertness ကို awareness ကိုရထားပါပြီဒီအခါကျတော့ဒီ Zika virus ကပုံမှန်အားဖြင့်သူကမတည်နိုင်ဘူးဆိုပေမဲ့လည်းကိုယ်ဆောင်မိခင်တွေကိုကူးစက်တဲ့အခါမှာအုံနောက်တင်းငယ်တဲ့ကလေးတွေနဲ့မွေးဖွားတာနဲ့ဆက်ဆက်မှုတွေရှိနိုင်တယ်ဆိုပေါ့နော်ခုနကိုယ်ဆောင်မိခင်တွေကတကယ်လို့ကူးစက်လို့ခုနငယ်ငယ်မပြည့်တဲ့ကလေးတွေအုံနောက်တင်းငယ်တဲ့ကလေးတွေမွေးဖွားလာတယ်တိုက်ပြီးတော့ချိန်ကြောက်မှုအန္တရာယ်တစ်ခုလို့ကျွန်တော်မြင်ပါတယ်ဒါကြောင့်မလို့ဆိုးဆိုးဆီးပေါ့နော်ချိုးတင်ကာကွယ်တဲ့အပိုင်းတွေလုပ်ဆောင်ထားပါတယ်အဲ့ဒီအပိုင်းမှာနံပါတ်၁က cross border checkpoint တွေမှာကျွန်တော်တို့ဒီဌာနမှုရှိမရှိကောင်းတဲ့လုံနဲ့နောက်ပိုင်းကတော့ကျွန်တော်တို့ဌာနကတော့ဂျပါကနာဌာနကကျွန်တော် Better Bone Disease Control လို့ခေါ်ပါတယ်။ခုနချိန်ကြောင့်အဆင့်ဖြစ်နိုင်တဲ့ယောဂါတွေပေါ့နော်။တွေးလုံတို့ပေးညဖြာဆင်ချီတော့ Chicken Ganja Zika ပေါ့။အဲ့ဒီဌာနကကျွန်တော်တို့ကတော့အဲ့ဒီဟာရောက်လာပြီဆိုတော့ Technical Support အနေနဲ့ကျွန်တော်ဝန်ကြီးဌာနကဖိလုပ်ပါတယ်။လုပ်တဲ့အခါမှာကျွန်တော်ရဲ့အားသာချက်တစ်ခုက2014 15လောက်ကစပြီးကျွန်တော်ကဒီတွေးလုံတို့ပေးအတွက်ကိုအင်အားတွေကျွန်တော်အများကြီးစိုက်ပြီးတော့တုံးပါတယ်။အဲ့ဒီ၃ရက်နဲ့ပဲတပြိုင်တည်းပေါ့နော်တခြားရရှိလိုက်တဲ့အကျိုးကျေးဇူးကတော့ဒီ Zika virus ကိုတည်ဆောင်တဲ့ AD chain ဟိုပါကျွန်တော်တို့ကတခါလေးနေနေပြီးသားဖြစ်သွားတာပေါ့အဲ့ခါမှာကျွန်တော်တို့ဌာနအနေနဲ့ကတော့ notification ပေါ့နော်ကျွန်တော်တို့စီကိုဝင်လာမယ့် notification ကိုကြည့်ပြီးတော့ respond လုပ်အောင်ပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီ notification လို့တည်ဆောင်တယ်ဆိုတာလည်းနည်းနည်းရှင်းပြပေးပါလ
ားဆရာအဲ့တော့ခုန Zika virus တည်ဆောင်လာတဲ့လူနာတူကမြန်မာပြည်တွင်းကိုဝင်လာမယ်စိတ်ဝင်စားခံတစ်ခုမှလူနာအနေနဲ့ပြမယ်ကြပြီးရဲ့ခါကြရင်သူ့ကိုဒီဆေးရုံစေခံတစ်ခုကနေပြီးတော့ဟာဒါ Zika virus disease ပဲလို့ confirm ဖြစ်တာနဲ့ကျွန်တော်တို့စီကို notification ဝင်လာပါမယ်။ဝင်လာတဲ့ကျွန်တော်တို့နိုင်ငံအနေနဲ့ဒီ Zika virus ကမရှိဘူးသေးတဲ့အခါကျတော့ပထမဦးဆုံး case ပေါ်လာတဲ့နေရာဒါ outbreak ငယ်သားလေးတစ်ခုလို့သတ်မှတ်ပါမယ်။သတ်မှတ်ပြီးရင်သူ့ကိုကျွန်တော်တို့ကစုံစမ်းထောက်လမ်းမှာပေါ့နော်။သူ့ရဲ့ contact history ယောဂရဲ့အနေအထားလာခဲ့တဲ့နိုင်ငံအနေနဲ့ဆက်ဆက်မှုဒါတွေအကုန်လုံးပြန်ကျွန်တော်တို့ပြန်လုပ်ပြီးရဲ့ခါကျရင်အဓိကကတော့သူကနေတဆင့်ချားလူတွေကိုမကူးဆက်အောင်သူ့ကိုပေါ့နော်ဖြစ်နိုင်ရင်တိကျအခန်းမှာဆေးရုံမှာတင်ထားတာလို့ပြီးတဲ့ခါကျတော့သူ့ကိုချင်းကိုက်လို့မရအောင်ဟိုချင်းနဲ့ပတ်သက်တဲ့သူ့ပတ်ဝန်းကျင်မှာကာကွယ်နေနေလုပ်ငန်းတွေလုပ်ပေးတာလို့ပြီးတဲ့ခါကျတော့သူကလိန်ဆက်ဆက်မှုကနေတဆင့်ကူးနိုင်တယ်ဆိုတဲ့ခါကျတော့သူ့ကိုပညာပေးပြီးတော့နည်းလုံး9ပတ်လောက်ကိုဒီလိန်ဆက်ဆက်မှုမပြုလို့ပေါ့ဒါမျိုးပေါ့နော်ကျွန်တော်တို့ကဟိုပညာပေးပြီးတော့ထားမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဒီယောဂကာကွယ်ရေးတက်ပါဆန်နော်လက်တွေ့ဆရာတို့လုဆောင်နေတဲ့အချက်တွေရှိလားဆရာ
အဓိကလုပ်တဲ့အပိုင်းကတော့၄ပိုင်းရှိပါတယ်နံပါတ်၁ကတော့ကျွန်တော်တို့အဲ့လို case ပေါ်လာပြီဆိုရင်ကျွန်တော်က case based နှုတ်တော့ပြီးမှလည်းကျွန်တော်တို့လက်ရှိလုဆောင်နေတဲ့နေပြီးသားဖြစ်ပါတယ်အဲ့တော့ Luna တယောက်ကျွန်တော်တို့စီကို notify ဝင်လာလို့ case confirm ဖြစ်ပြီဆိုတာနဲ့အဲ့ Luna ရဲ့အိမ်ကိုကျွန်တော်ကတွားပြီးတော့စိတ်မှုစီချမ်းရင်းလုပ်ငန်းတွေအဖြစ်ပို့လောက်လမ်းနဲ့ပတ်သက်တဲ့ကာကွယ်နေနေလုပ်ငန်းတွေလုပ်ပါတယ်အဲ့ဒါတွေကတော့ဆရာတို့သိတဲ့အတိုင်းပဲကျွန်တော်တို့ဖုန်းတော်လေးစစ်ပေါ့နော်ဒ ီလုပ်ငန်းတွေကိုကျွန်တော်အဓိကထားပြီးလုပ်အောင်မှာဖြစ်ပါတယ
်။ဟုတ်ကဲ့ဒုတိယလှုပ်ဆောင်နေတဲ့ချက်ကော
ဒုတိယအပိုင်းအနေနဲ့အဲ့လူနာအိမ်ပတ်ချာလေအိမ်ပေါင်းပေါ့နော်ထင်ပြနိုင်တဲ့အတိုင်းတာမီတာ100ဘတ်ဝန်းကျင်အင်ဂျီ30လောက်ကိုစိတ်မုတ်စိတ်ဖန်လုပ်ပါတယ်။အဲ့ဒါပြီးတဲ့အခါကျတော့ဒုတိယအနေနဲ့ကျောင်းနေမှာပေါ့နော်ပညာပေးလုပ်ငန်းတွေလုပ်ပါတယ်ကလေးတွေကိုပြီးတော့အထူးသဖြင့်ကူဆက်မှုကိုလုပ်လုပ်ငန်းတွေလုပ်ပါတယ်။အဲ့ဒီမင်းကျွန်တော်တို့ခြားဌာနတွေနဲ့ဘောင်းဆိုင်ပြီးတော့ယုံနိုင်အိမ်နိုင်ကျောင်းနိုင်မှာဘုလို့လည်းမရှိအောင်ကျွန်တော်ဆောင်ရွက်ပါတယ
်။ဟုတ်ကဲ့ဆရာဒီတတိယပိုင်းအနေနဲ့ရော
တတိယပိုင်းကကျွန်တော်ပြည်သူလူထုပညာပေးတဲ့နည်းလမ်းပေါ့နော်ကျွန်တော်အရင်ကနဲ့မတူအောင်ကြောင်းနိုင်လိုက်တဲ့ဟာအရင်တော့ဆိုကျွန်တော်တို့တွားရင်ဟာလောင်လည်းမရှိအောင်ပေါ့တယ်ပြီးဟာရေဒီမှာလောင်လန်းတွေ့နေတုံပြစ်တယ်ပေါ့နော်အဲ့တော့ချို့လူတွေကရေတုံတဲ့ခါကျတော့တိတ်မကြိုက်ကြောင်ဟာဒါရေတုံတဲ့အဖွဲလာပြီးဟာတိတ်မလားရေအိမ်ထဲကြောင်းထားပါ냐အဲ့တော့မှသူဆိုးရင်ရရှိအခုကျတော့ကျွန်တော်တို့အဲ့လိုမဟုတ်တော့ဘူးဒီလောင်လန်းရှိရင်အနေရှိမှဖြစ်တဲ့ကြောင်မလို့ဒီလောင်လန်းလေးကိုဝိုင်းပြီးတော့ဆက်လို့ရတယ်ဆက်ဖယ်လို့ရတယ်ဖယ်ပြီးရင်ဖုံးထားပါဒီလောင်လန်းပေါက်နိုင်တဲ့နေရာတွေပေါ့နော
်ဟုတ်ကဲ့ဆရာတော့နောက်ဆုံးဒီသရုပ်ထပိုင်းနေနဲ့ဆိုရင
်နံပါတ်၄ပိုင်းနေနဲ့ဆောင်ရတဲ့အခါတော့ကျွန်တော်က community society for approach ပေါ့အဲ့တော့ဒီသွေးလွန်တုပ်ကွေးချင်းလောင်လန်းနေနေနေဆိုတော့ကျွန်တော်ကရက်ွက်တစ်ကွက်ကိုတရက်ပဲဖြစ်ဖြစ်တစ်မျိုးနယ်လုံးတရက်ပဲဖြစ်ဖြစ်ကျွန်တော်ဆောင်ရွက်ပါတယ်အဲ့ဒီမှာကျွန်တော်ကအိမ်မျိုးလိုက်ပြီးတော့ပို့လုံနိုင်ရှိမရှိစစ်ဆေးရတာလို့ရှိတဲ့အိမ်တွေမှာလောင်လန်းကိုတစ်ခါလည်းမရှိအောင်ကျင်းနေပြီလားအဲ့ရပိုင်းလုပ်ဆောင်နေရှိပါတယ်ဒါတော့လက်ရှိသွေးလွန်တုပ်ကွေးမှာကျွန်တော်လုပ်နေတာဒါပေမဲ့သူကအတာတဲ့ကအစည်းကားပါကျွန်တော်တို့တစ်ခါရပါသွားတာပေါ့ခင်ဗျာ
ဟုတ်ကဲ့ဆရာဒီနေရာမှာဆိုင်ယောဂဖြစ်လာတာကိုစသိနိုင်တဲ့လက္ခဏာတွေရောပြည်သူလူထုအနေနဲ့ကြိုသိထားခြင်းအပြင်အရေးတည်ယူထားပြီးတော့ပေါ့နော်ဒီကာလမှာဆေးရုံစေကံပြနိုင်ဖို့အတွက်ဆိုရင်ဘယ်လက္ခဏာတွေအဓိကထားပြီးတော့စောင့်ကြည့်ရမလဲဆရာခုန
ပြောတဲ့ခြင်ရတော့ဒီလူကိုခိုက်တက်ပြီးတော့ယောဂကုသဖြစ်သွားပါတယ်ခြင်ခိုက်ခံပြီးတော့နှစ်ရက်ကနေပြီးတော့9ရက်တည်းမှာယောဂလက္ခဏာရေးစတင်ဖြစ်ပေါ်လာနိုင်ပါတယ်။ယောဂကုသခံလူ9ဦးလောက်မှာ2ဦးလောက်မှာယောဂလက္ခဏာပေါ်ပေါက်ပါတယ်။အဓိကလက္ခဏာတွေကတော့ဖြားခြင်း၊ရေသားပေါ်မှာအညီစက်များထွက်ခြင်း၊မျက်စိနာခြင်း၊ခေါင်းကိုက်ခြင်း၊ကျက်သားအဆင့်မြင့်တာနာကျင်ခြင်းတို့ဖြစ်တတ်ပါတယ်။ဒါပေမဲ့သူကတိတိတော့ဈာသွားဖြစ်ပြန်ပြီးတော့သူ့ကွေးလိုပဲပေါ့ဗျာတက်တာဝါတာပေါ့။ဒါပေမဲ့သူကသွင်းရတဲ့အချက်ကတော့ကိုယ်စုံမိခင်တွေမှာဖြစ်ပါတယ်။အဲတော့သူ့မိခင်တွေမှာတကယ်လို့များအဲ့လိုများအများကြီးကူးသွားမယ်ဆိုရင်တော့ခုနကုန်းတော့သိငယ်တဲ့ကလေးတွေမွေးလာမယ်ဆိုတော့အဓိကဆိုရင်ရတဲ့အချက်ဖြစ်ပါတယ်။ကျန်တော့သူကတော့လောလောဆယ်တော့အတဲ့အနေနဲ့လည်းမရှိဘူးပေါ့နော
်။ဟုတ်ကဲ့ဆရာ။ကိုယ်ဝန်ဆောင်မိခင်တွေအတွက်အဓိကဘာအချက်ပြုခြင်းလဲ။
အဓိကတော့ခင်ဗျားကိုယ်ဝန်ဆောင်မိခင်တွေချင်ခိုက်မခံအောင်နေဖို့ပေါ့နော်။နောက်တစ်ခုကခုနယောဂဖြစ်ပွားတဲ့နေရာတွေကကျန်တာလေ။အမျိုးသားရဲ့နေနဲ့ဖြစ်နိုင်တော့ဒီဇီကာပိုးလေးပေါ့နော်။စစ်ဆေးနေတယ်ပေါ့။တကယ်လို့ဒီကဘူးတွေ့ရတယ်ဆိုပေါ့ပြီးရခါကြရင်ကိုယ့်ကိုတတရားရှိတယ်ဆိုရင်ခုနဟိုအမျိုးသမီးနဲ့နေမဆက်ဆံဘူးပေါ့နော်အဲ့လိုလေးလုပ်ပြီးမယ်ဆိုရင်တော့ကိုယ်ဆောင်မိခင်တွေကိုကူးစက်နိုင်တဲ့နေရာလေးဆိုကျွန်တော်ကာကွယ်နိုင်မှာပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းအပတ်စဉ်တင်ဆက်နေတဲ့ကျမ်းမာရေးခဏပါရှင်အခုတော့တောက်ကြနေနဲ့ခင်းတိုင်းထုံးလွှင့်နေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ရတော့မှာပါ။နေဆက်သတင်းတောက်တွေစူးစီးတင်ပြထားပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရှမ်းပြည်နယ် NLD ထိပ်ပိုင်းခေါင်းဆောင်6ဦးကိုတာဝန်ကနေဖယ်ရှားလိုက်ပါတယ်ရှမ်းပြည်နယ်မူဆယ်မြို့နယ်နမ်ခမ်းမြို့နယ်ကစစ်ဘေးဒုက္ခသည်စခန်းတွေကိုအထောက်ပံ့တွေလျှော့ချလိုက်တယ်ဆိုတာနဲ့ကုလသမဂ္ဂအထွေထွေအတွင်းမှချုပ်ဟောင်းကိုဖီအနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်ကျမကနူးပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ2025ရွေးကောက်ပွဲမှာအောင်နိုင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ရှမ်းပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါခင်မိုးမိုးနဲ့အလုံအမှုဆောင်၅ဦးကိုလက်ရှိတာဝန်ကနေဖယ်ရှားလိုက်ပြီးတောင်ကြီးခရိုင်ဥက္ကဋ္ဌဦးတင်မောင်တိုးကို NLD ပါတီကနေထုတ်ပယ်ခဲ့တယ်လို့ NLD ဘဟုအလုံအမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြောပါတယ်ပြီးခဲ့တဲ့စနေနေ့ NLD ဗဟိုအလုံမှုဆောင်ကော်မတီဝင်ဦးဝင်းထိန်ရဲ့ရှမ်းပြည်နယ်ခရီးစဉ်အတွင်းမှာတာဝန်ဖယ်ရှားမှုတွေလှုပ်ဆောင်ခဲ့တာပါ ရှမ်းပြည်နယ် NLD ဥက္ကဋ္ဌဒေါက်ခင်မိုးမိုးကတော့ရွေးကောက်ပွဲအတွင်းအောင်နိုင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်ကိုညှဉ်းဆန်ခဲ့တယ်လို့တာဝန်ကနေဖယ်ရှားတဲ့လုပ်ရက်အပေါ်ပါတီစင်းမြင့်စည်းကမ်းနဲ့ကန့်ညီမှုမရှိဘူးလို့လည်းတောင်ကြီးခရိုင် NLD ဥက္ကဋ္ဌဦးတင်မောင်တိုးကပြောပါတယ်။အခုလိုရှမ်းပြည်နယ်က NLD ကောင်းဆောင်တွေကိုဖယ်ရှားမှုအပေါ် NLD ဘဟုအလုံးမှုဆောင်ကော်မတီဝင်တူဦးအနေနဲ့မသိရှိခဲ့ဘူးလို့ဦးညံဝင်းကပြောပါတယ်။
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်နမ်ခမ်းမြို့မှာရှိတဲ့စစ်ပေဒုက္ခတဲ့စခန်းတွေကိုကုလတမကရဲ့ကပ္ပဆာနာရိတ်ခါအစီအစဉ် WFP အစီအစဉ်ကနေအထောက်ပံ့အစီအစဉ်တွေကိုထဲဝဲလျှော့ချလိုက်တဲ့အတွက်ရိတ်ခါအခက်ခဲမျိုးမျိုးနဲ့ကြုံတွေ့နေရတယ်လို့ဒုက္ခတဲ့တွေကပြောပါတယ်။နှစ်ကိုကတော့ဒုက္ခတဲ့တဦးကိုတလ15ပြည်နုစီဘူးလေးဘူးအပြင်ကျပ်ငွေ6000ထောက်ပံ့ပေးရကနေထဲဝဲကျော်လျှော့လိုက်တယ်လို့နမ်ခမ်းမြို့နယ်ပေါင်လုံးဒုက္ခတဲ့စခန်းကဒုက္ခတဲ့တဦးဖြစ်တဲ့ဦးချမ်းလောက်ကပြောပါတယ်။မူဆယ်မြို့ရှိအိမ်ထောင်စုပေါင်း50တစုရှိပြီးလူဦးရေ103ဦးနေထိုင်တဲ့မူဆယ် KBC IDPS ကမ်ကဒုက္ခတဲ့တွေကိုလည်းရိတ်ခါထဲဝဲလျှော့ချလိုက်တယ်လို့ဩဂုတ်လရိတ်ခါအတွက်ဒီကနေ့အချိန်ထိမရောက်သေးဘူးလို့စခန်းတော်ဝန်ခံဦးဖော်ရိုနော်တင်ကလည်းအတည်ပြုပြောဆိုပါတယ်မူဆယ်မြို့နယ်နမ်ခမ်းမြို့မှာရှိတဲ့ဒုက္ခတဲ့အများစုဟာကချင်တိုင်းရင်းသားတွေဖြစ်ပြီးမြန်မာတပ်မတော်နဲ့ကချင်လူလတ်ရေးတပ်မတော် KIA တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒုက္ခတဲ့စခန်းတွေမှာတင်းရှောင်လာကြတာဖြစ်ပါတယ်
ကချင်ပြည်နယ်ထဲမှာကိုပိုင်အုပ်ချုပ်နေမြေတတ်မှတ်ပေးဖို့လီဆူနဲ့ရှမ်းနီနိုင်ငံရေးပါတီတွေရဲ့တောင်းဆိုမှုကိုကချင်နိုင်ငံရေးပါတီမဟာမိတ်အဖွဲ့ KPBC ကစက်တင်ဘာလ9ရက်နေ့ကကန့်ကွက်လိုက်ပါတယ်27ရာစုပင်လုံညီလာခံမှာလီဆူအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကပူတာအိုမချမ်းဘောဆော့လော်ခေါင်လောင်ဖူးနဲ့ချီဖွေမြို့နယ်တွေမှာအထူးကိုပိုင်အုပ်ချုပ်ခွင့်ရဒေသရရှိရေးတောင်းဆိုခဲ့ပြီးတိုင်းလိုင်းရှမ်းနီအမျိုးသားတိုးတက်ရေးပါတီကတော့မြကျင်းနာမွန်ညင်ဗမော်အပါဝင်ခရိုင်ရှစ်ခုပူပေါင်းပြီးရှမ်းနီပြည်နယ်တတ်မှတ်ပေးဖို့တောင်းဆိုမှုတွေကို KPP ကကန့်ကွက်ခဲ့တာဖြစ်ပါတယ်အထူးသဖြင့်လီဆူပါတီဥက္ကဋ္ဌဦးရွှေမင်းရဲ့27ရာစုပင်လုံညီလာခံတွင်တောင်းဆိုချက်ကိုကန့်ကွက်ရတာဟာကချင်မျိုးနွယ်စုအတွင်အချင်းချင်းစိတ်ဝမ်းကွဲမှုမဖြစ်စေဖို့ဖြစ်တယ်လို့ KPCC ဦးဆောင်ကော်မတီကလော်ဝေါ်အမျိုးသားစည်းလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီအထွေထွေအတွင်းရေးမှူးဦးဘီဟောင်းဆယ်ကပြောပါတယ်
ရခိုင်ပြည်နယ်ရတိတောင်မြို့နယ်အငူမော်ကျေးရွာအနီးပင်လယ်ကမ်းခြေမှာဆာလာအိတ်ကိုးလုံးနဲ့မျောပါလာတဲ့ပိုင်ရှင်မဲ့စစ်ကြွဆေးပြား22ဒိန်းကျော်ကိုစက်တင်ဘာလ3ပိုင်းမှာတင်စီရမိခဲ့ပါတယ်။အငူမော်ကျေးရွာသားတန်ငါတဲ့တဦးကပင်လယ်ကမ်းခြေမှာမျောပါလာတဲ့အိတ်တွေကိုဆယ်ယူဖွင့်ကြည့်ရကဆေးပြားတွေကိုတွေ့ရှိခဲ့တာဖြစ်ပြီးကျေးရွာအုပ်ချုပ်ရေးမှူးကတဆင့်နဲ့ချောင်းဆောင်တပ်ဖွဲ့ကိုတည်င်းပေးပြီးလွှဲပေးလိုက်တာဖြစ်တယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်မောင်ကပြောပါတယ်။စေးပြားတွေရဲ့ကာလပေါက်စေးကတော့ကြံ့ငွေတန်ပေါင်း450ကျော်ဖို့ရှိတယ်လို့သိရပါတယ်
။ချင်းပြင်းတဲ့ဖလန်းမျိုးနဲ့စီးရင်တစ်တော်ကျိုးဝန်းအတွင်ကျူးကျော်ဆောက်ထားကြတဲ့လူနေအိမ်တွေကိုပြည်내အစိုးရကနေမြေထိုးဆက်ကြီးများနဲ့စက်တင်ဘာလ1ရက်နေ့ကဖြိုချဖျက်ဆီးလိုက်ပါတယ်။ချင်းပြည်နယ်နယ်စပ်ရေးရာနဲ့လုံခြုံရေးဝန်ကြီးပိုမှုကြီးကျော်ကျော်ရဲ့ဦးဆောင်မှုဖြင့်အင်အားတရာခန့်ရှိတဲ့ချင်းပြည်နယ်ရဲတပ်ဖွဲ့ကမြေထိုးဆက် JCB စက်ကြီး၄လုံးနဲ့လူနေအိမ်361အိမ်ကိုဖျို့ချဖျက်ဆီးခဲ့ကြတာဖြစ်ပါတယ်။ဒါဟာချင်းပြည်နယ်အစိုးရရဲ့ဆုံးဖြတ်ချက်အတိုင်းအရေးယူဆောင်ရွက်တာဖြစ်ပြီးနှစ်ကြိမ်တန်သတိပေးပြီးဖြစ်ပေမဲ့လိုက်နာမှုမရှိတာကြောင့်အခုလိုဖြေရှင်းရတာဖြစ်တယ်လို့ချင်းပြည်နယ်တစ်တော်ဝန်ကြီးဦးမန်ဟင်တာကပြောပါတယ်။နေအိမ်တွေဖြစ်စည်းခံရတဲ့ဒေသခံပြည်သူတွေဟာအနည်းနာကစီးဆံကြေးရွာနှစ်ချင်းဖျားချောင်းဝင်းအတွင်ဝင်ရောက်ခိုလုံကြပြီးနေထိုင်စရာအခြားအိမ်ယာမြေတွေမရှိကြတော့ဘူးလို့ပြောပါတယ်
။ရာဘာဆွန့်ပစ်ပစ္စည်းတွေကိုပြန်လည်းအသုံးပြုနိုင်အောင်လောင်စာတောင်ဆက်ယုံတည်ဆောက်ဖို့ဒိုယိုထိုင်းကုမ္ပဏီလီမိတက်ကနေမွန်ပြည်နယ်ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားရေးမှူးဦးစီးဌာနနဲ့လာရောက်တွေ့ဆုံခဲ့ပါတယ်။စက်တင်ဘာပထမပတ်မှာတွေ့ဆုံခဲ့ပြီးဆက်ယုံတည်ဆောက်ဖို့ကိစ္စကိုတင်ပြဆွေးနွေးခဲ့တာပါ။ဒီစီစဉ်အတွက်မွန်ပြည်နယ်အစိုးရအဖွဲ့ကိုအသေးစိတ်တင်ပြထားခြင်းမရှိသေးကြောင်းဆက်ယုံတည်ဆောက်ဖို့ဒေသခံပြည်သူလူထုကသဘောတူရင်ပြည်နယ်အစိုးရအနေနဲ့ကန့်ကွက်ဖို့မရှိကြောင်းတယံစာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကပြောပါတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုင်ငံတော်အတိုင်ပင်ခံယုံကနေဖွဲ့စည်းချတဲ့ကုလသမဂ္ဂအထွေထွေတွင်ရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိလာခဲ့ပြီးတော့အစိုးရအဖွဲ့ဝင်တွေ၊လွတ်တော်ကိုယ်စားလှယ်တွေ၊မြို့မိမျိုးဖားတွေနဲ့တွေ့ဆုံခဲ့သလိုခီးစဉ်အတွင်းမှာရခိုင်ဒေသခံတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေနဲ့လည်းတွေ့ကြုံနေရပါတယ်။ဒီအခြေအနေကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
Kula Damaga Twitter Tony Mushaha Kopiana Usaude, Yakaibene Saya, Champion Commission Pwendwe, Sadambala Chayani Nena Paga, Side Mugo, Yashilada Pibi, Yakaibene Soya Pwe Yuma, Pine Soya Pwendwe, Mukande Bawan, Side Muga Sierra Jidin and Twist on Kejabare. Twist on Wego, Tayo Kede, Side Muga and Sia Than Twanga, every twist on Wech in Nigu, Kulu, Japiabare.
ကျွန်တော်ကလည်းဝင်းရောနေနဲ့လူဦးပေါင်းကြီးတွေကတော့ခန်းပြင်းရာဆူရဘွက်ရုံးခေါ်ပြီးတော့စောကားလူပဲခံရတယ်ဒါလို့ဆိုတော့ပြည်စုံဘွက်ဆိုတာစပန်နဲ့တည်းမချင်းရရရပါတော့ဘွက်ပြောကြဆိုရရလိမ့်မယ်ဒီဘက်ကလည်းတင်ပြပြရရရကြောက်ကြပါဘွက်အဲ့ဒါကိုဒီလိုဘာမှပြောခွင့်မရပဲနဲ့ခန်းသာရုပ်ရှင်တွေကလည်းပုံပုံလဲလဲပြောဆိုရဖို့တိုက်တွန်းခဲ့ပါတယ်ကိုဗီအာနယ်ဥဆောင်တဲ့ကော်မ
ခိုင်းပြည်နယ်ကျန်သေးဘွယ်ဘွယ်ကလေးကနိုင်ငံသားတွေပါတဲ့အတွက်ကြောင့်တော်တော်များများကိုမကြိုက်ကြဘူးမမြင်ကြဘူးပေါ့ဒီကော်မရှင်ဟာဒီကနေ့အတန်ကိုနားထောင်မဲ့ကော်မရှင်ဟုတ်ရလားဆိုတဲ့အပေါ်မှာကျွန်တော်ယုံကြည်မှုလုံးဝပြည့်စုံတော့
ရခိုင်ပြည်နယ်စိုက်တွေမြို့ကိုရောက်ရှိလာတဲ့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဟောကိုပီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ကိုစိုက်တွေလျှံကောက်မှာသင်္ကာတော်တွေပါဝင်ထောင်နှက်ရှိတဲ့ရခိုင်ပြည်သူတွေကနေဆန္ဒထုတ်ဖော်ကန့်ကွက်ခဲ့ကြပါတယ်ဆန္ဒထုတ်ဖော်ကန့်ကွက်ရတာနဲ့ပတ်သက်လို့ဆန္ဒထုတ်ဖော်ရမှာပါဝင်တဲ့ဆရာတော်အရှင်စင်တော်ဘာသာကအခုလိုမြင့်ကြပါတယ
်ကုလသမဂ္ဂအထွေထွေမှူးချုပ်ကိုပီအာနန်သူတွေငါကောင်းလို့ပါလေဆိုဖြေကမှုရခိုင်ပြည်သူဆရာရှင်သူတွေလုံးကလုံးဝကိုထောက်မခံဘူးမယုံကြည်ဘူ
းနိုင်ငံတော်တိုင်ပါခံရုံးကဩဂုတ်လ24ရက်နေ့ကဖွင့်ဆဲထားတဲ့ကုပီအာနန်ဦးဆောင်တဲ့အဖွဲ့ဝင်ကိုဦးပါကော်မရှင်မှာနိုင်ငံခြားသား3ဦးပါဝင်နေတဲ့အတွက်ရခိုင်အမျိုးသားပါတီ ANP ပါဝင်နိုင်ငံရေးပါတီတချို့နဲ့ရခိုင်လူမှုအဖွဲ့စည်းတွေကကြေညာချက်တွေထုတ်ပြီးကန့်ကွက်ထားကြပါတယ
်ဆက်ပြီးတော့မွန်ပြည်နယ်ရေးမြို့နယ်တောင်ပိုင်းခေါ်စာမြို့ခွဲကမကြီးချောင်းဝရွာသား2ဦးကိုခလာရ280ကနေပြစ်တက်လိုက်တဲ့အမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်နဲ့မှုခင်းစစ်ဆေးရေးအထူးရဲတပ်ဖွဲ့တို့ကနေစစ်ဆေးခဲ့တာကြာမြင့်ခဲ့ပြီဖြစ်ပေမဲ့အစုံတရာထူးခြားမှုမရှိသေးဘူးလို့ကာယကံရှင်နဲ့လူမှုအဖွဲ့အစည်းတွေကပြောပါတယ်ဒီအချိန်နဲ့အကြောင်းကိုတော့မိရစ်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင
်။မွန်ပြည်နယ်ရေးမြုံနယ်တောင်ပိုင်းခေါ်ဆံမြို့နယ်ခွဲကမကြီးချောင်းဝရွာသားနှုတ်ကိုမြန်မာတမတော်အရာရှိတဦးကနေပြစ်တက်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်နဲ့မှုခင်းစစ်ဆေးရေးအထူးရဲတပ်ဖွဲ့တို့ကတွားရောက်စစ်ဆေးခဲ့ပေမဲ့လည်းအမှုနဲ့ပတ်သက်ပြီးယနေ့ထိထူးခြားမှုတစုံတရာမရှိသေးဘူးလို့အမှုမှန်ပေါ်ပေါက်ဖို့အတွက်ဂူကြီးဆောင်ရွက်ပေးနေတဲ့မွန်လူငယ်ကိုစိုးသိန်းကပြောပါတယ်
။အမှုမှန်ဘလို့ကိုင်းတွေ့နေတယ်ဆိုတဲ့အကြောင်းကိုခုလေးမြင်တာအောင်တော့ဖြစ်စေချင်တော့ဗောနော်ဒါပေမဲ့အခုကပယ်နေသားမှရှိနေဆိုတော့တော့မဖြစ်
ဒီအမှုအတွက်တမတော်ခလာရ283ညဘက်ကလည်းအရေးယူဆောင်ရွက်တာမျိုးမရှိဘူးဆိုပြီးကိုစိုးတိုင်းကအခုလိုဆက်ပြောပါတယ
်ဒီအမှုမှန်ပေါ်ပေါက်ဖို့အတွက်ကအထက်ကအမတ်မချသေးလို့သူတို့ဘက်ကကဘာမှလောက်တာမရှိသေးဘူးလို့ပြောတယ်
တဲဆောင်သူဦးမိုးရဲ့အကိုဦးချဲကလည်းအမှုနဲ့ပတ်သက်ပြီးဘာမှမကြားရဘူးလို့ပြောပါတယ်။အစိုးရအမှုကိစ္စကိုတွားရောက်စစ်ဆေးခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကတော့အမှုနဲ့ပတ်သက်ပြီးဘလို့အနေအထားတွေရောက်နေပြီလဲဆိုတာကော်မရှင်ဖွဲ့ဝင်ဒေါက်တာညံစောကအခုလိုပြောပါတယ်
အပြစ်ကပါပေးထားတယ်ဆိုတော့ဆရာမသိရသေးဘူးပြတော့ပေးမှာပဲဆိုတော
့ပြီးခဲ့တဲ့မတ်လ၈ရက်နေ့ည၁၂နာရီခန့်ကမကြီးချောင်းဝရွာသားတငါတဲဦးမိုးနဲ့မောင်ချစ်စိုးတို့နှစ်ဦးကိုခလာရ283ညကပိုကြီးစော်မျိုးသက်ဆိုသူကတနတ်နဲ့ပြစ်တက်ခဲ့လို့ဒေဆုံးသွားခဲ့တာပါရွာသားနှုတ်ကိုပြစ်တက်ခဲ့တဲ့ခလာရ283ညကဘိုးကြီးစော်မျိုးသက်ကတော့မှားယွင်းပြစ်ခတ်မိတယ်ဆိုပြီးရဲစခန်းမှာထွက်ဆိုထားပါတယ်
ခုဆက်ပြီးတော့သတင်းချင်းချုပ်ကိုနာဆင်ကြရမှာပ
ါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရှမ်းပြည်နယ် NLD ထိပ်ပိုင်းခေါင်းဆောင်6ဦးကိုတာဝန်ကနေဖယ်ရှားလိုက်တယ်လို့ NLD ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဝင်းချိန်ကပြောပါတယ
်တရရှိတွေအခုနာဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီရာ
နေဆက်တဲ့နောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုဝေဖန်အကြံပေးမယ်ဆိုရင်လည်းအမြန်ဆုံးပေးပို့နိုင်တဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။ဘင်္ဂလားဒေ့ရှ်နိုင်ငံ1982ခုနှစ်မှာလွတ်လပ်ရေးရပြီးကတည်းကအမေရိကန်ပြည်ထောင်စုနဲ့ကျယ်ပြန့်ခိုင်မာတဲ့ဆက်ဆံရေးကိုတည်ဆောက်နိုင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကဒေါ်လာဘီလျာမောင်းများစွာထောက်ပံ့ကူညီပေးခဲ့တဲ့အတွက်လဲဘင်္ဂလားဒေ့ရှ်နိုင်ငံဟာလူမှုရေးဆိုင်ရာအကျိုးရလဒ်တွေ အားကျလောက်ဖွယ်အောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့တယ်လို့အဖွဲ့အစည်းတွေခိုင်မာတောင်းတင်းအောင်လဲဆောင်ရွက်နိုင်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဖွံ့ဖြိုးတိုးတက်မှုလုပ်ငန်းတွေကိုလက်တွဲဆောင်ရွက်ခွင့်ရတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဝမ်းမြောက်ဂုဏ်ယူမိကြောင်းဒါအပြင်သမ္မတဘာရက်အိုဘားမားစတင်ဆောင်ရွက်နေတဲ့ကျန်းမာရေးဆောင်ရှောက်မှုစားနပ်ရိက္ခာလုံခြုံမှုရှိရေးနဲ့ရာသီဥတုပြောင်းလဲမှုဘက်ဆုံထင်းထင်းဆောင်ရှောက်ရေးစတဲ့စီမံကိန်းကြီးသုံးခုစလုံးမှာလက်တွဲဆောင်ရွက်နေခြင်းအတွက်လည်းဝမ်းမြောက်ကြိုဆိုကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာအလဲပတ်ရောက်ရှိနေစဉ်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းဘင်္ဂလားဒေ့ရှ်ပြည်သူတွေနဲ့အစိုးရတို့ဟာတိုးတက်ကြီးပွားရေးလမ်းကြောင်းပေါ်ကိုရောက်နိုင်ဖို့ကြိုးစားလှုပ်ဆောင်နိုင်ခဲ့ကြပါတယ်။ခဏိအချိန်မှာတော့အထည်ချုပ်လုပ်ငန်းကနေတိုင်းပြည်အတွက်အမေရိကန်ဒေါ်လာ28ဘီလီယံရရှိအောင်လှုပ်ဆောင်ပေးနိုင်ခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဟာလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းနှစ်စဉ်စီးပွားရေးဖွံ့ဖြိုးမှုနှုန်း600ခန့်နှုန်းပုံမှန်ရှိခဲ့ပါတယ်။ဒါဟာကမ္ဘာတဝန်စီးပွားရေးဖွံ့ဖြိုးမှုနှုန်းနေထဲမှာအောင်မြင်မှုရှိတဲ့နှုန်းလည်းဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာအောင်မြင်မှုတွေရှိနေတဲ့တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဟာစိတ်အနှောက်အယှက်ဖြစ်စရာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်။ဇူလိုင်လအတွင်းဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြီးနှစ်ခုကြောင့်လူတွေဒါဇင်ပေါင်းများစွာသေဆုံးခဲ့ရတယ်လို့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းဘာသာရေးလူနည်းစုတွေနိုင်ငံခြားသားတွေဘလော့ဂါတွေနဲ့လုံခြုံရေးအရာရှိတွေတိုက်ခိုက်ခံခဲ့ရတာဟာဒီဟာအချင်းချင်းသဘောထားကွဲပြားအောင်တိုင်းပြည်အတွင်းမညီညွတ်မှုတွေဖြစ်ပေါ်အောင်တမင်ရည်ရွယ်လှုပ်ဆောင်ခြင်းဖြစ်ကြောင်းဝန်ကြီးကယ်ရီကပြောပါတယ်။ဒီရုံမှရက်ဆက်တဲ့အကြမ်းဖက်လှုပ်ရက်တွေနဲ့ကမ္ဘာတဝန်းဖြစ်ပေါ်နေတဲ့များစွာသောတခြားအကြမ်းဖက်လှုပ်ရက်တွေဟာအကြမ်းဖက်သမားတွေကိုထောက်ခံအားပေးသူဒါမှမဟုတ်အဲ့ဒီလှုပ်ရက်တွေကိုလှုပ်ဆောင်သူတွေဟာနိုင်ငံနယ်နိမိတ်တွေကိုဂရုမစိုက်ဘဲလူတစ်ဖက်သားရဲ့အခွင့်အရေးကိုအလေးမထားဘဲတရားဥပဒေကိုလေးစားလိုက်နာခြင်းမရှိတဲ့အပြင်ဒီလူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စံတန်ဘိုးတွေကိုရောအမေရိကန်ပြည်ထောင်စုရဲ့စံတန်ဘိုးတွေကိုပါလိုက်နာသူတွေမဟုတ်တဲ့အပြင်ကမ္ဘာတဝန်းမှာနေထိုင်ကြသူအများစုရဲ့စံတန်ဘိုးတွေကိုပါအလေးမထားသူတွေဖြစ်ကြောင်းအဲ့ဒီလိုထောက်ပြပြောဆိုခြင်းဟာအရေးကြီးကြောင်းဝန်ကြီးကယ်ရီကပြောပါတယ်။အဲ့ဒီလိုချင်းချောက်မှုတွေနဲ့ရင်ဆိုင်နေရတာကြောင့်ဒီမိုကရေစီစံတန်ဖိုးတွေကိုလေးစားလိုက်နာဖို့ဟာအရေးပါလာကြောင်းဘာဖြစ်လို့လဲဆိုတော့အဲ့ဒီလိုလေးစားလိုက်နာခြင်းမရှိရင်လူတွေဟာအကြောက်တရားတွေဝင်လာပြီးအကြမ်းဖက်သမားတွေလိုချင်တဲ့ပုံစံတွေကိုဝင်သွားနိုင်ကြောင်းဘယ်တိုင်းပြည်မှအကြမ်းဖက်မှုနဲ့ကင်းဝေးလို့မရနိုင်ကြောင်းအကြောက်တရားဝင်လာအောင်လုပ်ရတာလွယ်ကူကြောင်းအစိုးရတွေနဲ့ရဲတပ်ဖွဲ့တွေဟာတစ်နှစ်ပတ်လုံးအချိန်ပြည့်တရက်မှမလွတ်အောင်မှန်ကန်နေဖို့လိုအပ်ကြောင်းအမှန်တကယ်မှာတော့အမေရိကန်ပြည်ထောင်စုဟာဒီအကြမ်းဖက်မှုတွေကိုတိုက်ဖျက်ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အတူလက်တွဲဆောင်ရွက်နေပါကြောင်းဝန်ကြီးကယ်ရီကပြောပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။တောက်ကြနေနေတဲ့ခင်းအတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။ဆီးရီးယားမှာအပြစ်ခတ်ရစဲလုံနိုင်အောင်အတွက်စီစဉ်ဖို့နောက်တစ်ခါထပ်ပြီးကြိုးစားတဲ့အနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်တို့ဟာဂျနီဗာမှာတောက်ကြနေကတွေ့ဆုံခဲ့ကြပါတယ်။အခုဆင်နီဗာမှာခေါင်းဆောင်တို့ကဆီးရီးယားပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးတိုးချဲ့ဖို့အကြမ်းဖက်မှုလျှော့ချဖို့နဲ့ဆီးရီးယားပြည်ရင်းစစ်အဆုံးသတ်ရေးအတွက်လိုအပ်နေတဲ့အဖြေရှာရေးကိုဥဆောင်ဖို့ဥဆောင်ပြီးလုပ်ဖို့အတွက်ဆွေးနွေးခဲ့ကြတာပါ။ပါကစ္စတန်နိုင်ငံမှာ2011ခုနှစ်စီးနှစ်မှုအတွင်းအယ်ကိုင်ဒါအဖွဲ့ခေါင်းဆောင်အိုဆာမာ ဘင်လာဒင်တေဆုံးခဲ့တယ်လို့ IS သွေးကြွအဖွဲ့ခေါင်းဆောင်အဘူဘေကာ အယ်ဘာဂါဒီကိုလည်းလိုင်းလံရှာဖွေတုတ်တင်မှုအမေရိကန်ကထိတ်တန့်ဦးစားပေးဖို့အတွက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံခြားရေးဝန်ကြီးနိုင်ငံတော်၏တိုင်ပင်ခံဒေါင်ဆန်းစုကြည်ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့လာအိုစ်နိုင်ငံဖီယင်ချန်းမှာတည်တံ့တွေ့ဆုံပြီးနှစ်နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကရခိုင်ပြည်နယ်ချမ်းပေးကော်မရှင်နဲ့ရခိုင်ပြည်နယ်ကလူခွင့်ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးမှာမဟုတ်ဘဲဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်လူနည်းစုကြားဖြစ်ပေါ်နေတဲ့တင်းမာမှုလျှော့ချရေးအထောက်အကူပြုမယ်အကြံပြုချက်တွေကိုပေးသွားဖို့မြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်တယ်လို့မနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
ဒေါက်ခင်မျိုးသက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မန်နန္ဒာချမ်းပါအင်ဂျင်နီယာကတော့ Dave Magnets ဖြစ်ပါတယ်တောက်ကြနေနေတဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်ကျွန်မကအင်ဂျင်နိုင်ပါအားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.